Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American အသံရဲ့2022ခုနှစ်ဩဂုတ်လ5ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျွန်မအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းရဲ့နေ့ခင်းအစီအစဉ်ကိုရေဒီယိုပြင်ရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့အာဆီယံအသင်းကမြန်မာနိုင်ငံဆိုင်ရာထူးခြားဆွေးနွေးဖြစ်တဲ့လူနိုင်ဒုတိယနိုင်ငံကြားရေးဝန်ကြီးကိုတာဝန်ပေးလိုက်တဲ့ပုံနိုင်ငံတကာကသတင်းနဲ့တုံ့ပြန်လိုက်တဲ့သတင်းဝင်ဝင်နေတဲ့နိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးထိုးနှက်အောင်ဦးစားပေးဖို့ WHO ကတိုက်တွန်းလိုက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခမောင်စိုးမင်းနဲ့တူပြောပြပေးသွားမှာပါ
။ကောင်းပါပြီရှင်။အဲ့ဒီလိုစိတ်ဝင်စားစရာသတင်းတွေကိုနားဆင်ပြီးတဲ့နောက်မှာတော့
အဲ့ဒီတော့ဒီနေရာမှာလဲ invoice တယောက်တည်းတူတူတယောက်တည်းနဲ့ဖြည့်ရှင်းနိုင်မဲ့အနေအထားမှာမရှိတဲ့အတွေ့အကြုံမလို့လဲဝိုင်းဝန်းပန့်ဖို့အကြံပြုပေးမဲ့တခြား
ဒါကတော့အာဆီယံရေးရာကျွမ်းကျင်သူဒေါ်မိုးသူစာက VOA ကိုပြောသွားတာပါမြန်မာဆိုင်ရာအာဆီယံအထူးတန်တမန်ခန့်အပ်တဲ့အပေါ်မှာသဘောထားအမြင်တွေကိုစုစည်းတင်ပြတဲ့အခါအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မြန်မာနိုင်ငံဆိုင်ရာဥပဒေချမ်းကံလွတ်တော်မှာအတည်ပြုရေးတက်ကြွလှုပ်ရှားသူတွေကြိုးပမ်းနေတဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်မြန်မာအရေးချောင်းဝင်ဖြစ်ရှင်မှုအရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့ထူးခြားဆွေးနွေးဖြစ်ဘရူနိုင်းဒုတိယနိုင်ငံကြီးဝန်ကြီးကိုတာဝန်ပေးလိုက်တဲ့အပေါ်ဒေသရင်းကလွတ်တော်အမတ်တင်တဲ့နိုင်ငံတကာအသံဝင်ကသတိထားတုံ့ပြန်လိုက်ကြပါတယ်ဘရူနိုင်းနိုင်ငံကြီးဝန်ကြီးအဲရဝန်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံထူးခြားဆွေးနွေးဖြစ်ဗိုလ်ထုနေကခန့်အပ်လိုက်ပေမဲ့သတိထားစရာတွေရှိနေစေဖြစ်တဲ့အကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များဖွဲ့ APHR ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါအာဆီယံလက်ရာဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုယ်စားလှယ်ဖြစ်ဇွန်လတဲ့မြန်မာနိုင်ငံကိုဒုတိယနိုင်ငံကြီးရေးဝန်ကြီးသွားရောက်ချိန်မှာဆရာနာပိုင်တွေကတွေ့ဆုံခဲ့တာရွေးကောက်ပွဲတွေပြန်ကျင်းပဖို့ပြောဆိုတာပါဝင်တုံ့ပြန်ဆောင်ရွက်မှုတွေထိရောက်မှုမရှိတာကိုမမေ့ကြဖို့လဲ APHR ဘုတ်ဖွဲ့ဝင်ထက်လွတ်တော်အမတ်ဟောင်းကစစ်ပီယိုမြာကပြောဆိုခဲ့ပါတယ်အာဆီယံအထူးကုဆေခန့်အပ်လိုက်တဲ့ပေါ်အမေရိကန်နဲ့ဥရောပနိုင်ငံတချို့ကလည်းသတိထားကြိုဆိုခဲ့တာပါပုံထူးနေကအာဆီယံနိုင်ငံတွေနဲ့အွန်လိုင်းကတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံကြီးရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဥရောပသမ္မတ EU ကလည်းကြိုဆိုလိုက်ပေမဲ့နိုင်ငံရေးဆွေးနွေးမှုတွေပေါ်ပေါက်ဖို့ပါဝင်ဧပြီလနဲ့ချမှတ်ခဲ့တဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုကိုအကောင့်ထဲပို့ဖို့လဲတိုက်တွန်းထားပါတယ်ပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနကလည်းဗိုလ်ထုနေမှာပဲကြေညာချက်ထုတ်ပြန်ပြီးနိုင်ငံရေးအချက်အလက်ကိုဖြည့်ရှင်းရမှာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့တော်ကူစားပြုကော်မတီ CRPH တို့နဲ့ပါဆွေးနွေးဖို့လဲတိုက်တွန်းထားတာပါဂျာမန်နိုင်ငံကြီးဝန်ကြီးဟီကိုမတ်စ်ကတော့အာဆီယံထူးခြားဆွေးနွေးခန့်အပ်တာနိုင်ငံရေးအချက်အလက်ကိုဖြည့်ရှင်းရမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြိုးဆိုလိုက်ပြီးထူးခြားဆွေးနွေးနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွင်းမှာလက်လက်စွာသွားလာခွင့်ပြုဖို့မြန်မာဆရာနာမည်ကိုတိုက်တွန်းထားပါတယ
်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ရွေးချယ်လိုက်တဲ့ဘရူနိုင်းနိုင်ငံဒုတိယနိုင်ငံကြားရေးဝန်ကြီးအေရဝမ်ယူဆုဟာမြန်မာနိုင်ငံရေးမှာပါဝင်တိုက်သူတွေနဲ့တွေ့ဆုံပြီးအကြမ်းဖက်မှုတွေရပ်ဆိုင်းသွားရေးအတွက်အစီအစဉ်ရွေးဆဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအင်ဒိုနီးရှားနိုင်ငံကြားရေးဌာနရဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးတာဝန်ခံစစ်ဟာတိုဆာရိုဒစ်ပါရိုကပြောကြားလိုက်ပါတယ်။ဒါ့အပြင်အာဆီယံဝန်ကြီးများအစည်းအဝေးကပူးတွဲကြေညာချက်ဟာစစ်အစိုးရကိုအတိအမှတ်ပြုဖို့မဟုတ်ဘူးလို့လည်းသူကပြောပါတယ်။ဆက်လက်ပြီးစစ်ဟာတိုဆာရိုဒစ်ပါရိုက
မြန်မာ harus bekerja sama dalam konteks ASEAN maka Myanmar harus bekerja sama
မြန်မာနိုင်ငံအနေနဲ့အာဆီယံအဖွဲ့ကြီးရဲ့မူဝါဒတွေအတိုင်းအတူတကွပူးပေါင်းဆောင်ရွက်ရပါမယ်။ဘာကြောင့်လဲဆိုတော့အထူးကိုယ်စားလှယ်ရဲ့လုပ်ငန်းအောင်မြင်မှုဟာမြန်မာနိုင်ငံရဲ့အကြက်တဲတွေဖြစ်ကြတဲ့နိုင်ငံရေးကိစ္စတွေတာမကကြာဆင်းနေတဲ့စီးပွားရေးနဲ့စိုးစိုးဝါးဝါးခံစားနေရတဲ့ကိုဘိကယောဂါတိုက်ဖြည့်ရည်တို့လည်းပါဝင်ပါတယ်လို့သူကပြောသွားတာပါအဲ့ဒီလိုမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်လိုက်ပေမဲ့ဖန်စီအချင်းချခံနေရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွဲဆောင်ခွင့်ရမယ်မရဘူးဆိုတာမသေးကြဘူးလို့လည်းသူကပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးကတည်းကလူထုအုံကြွဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက် လူပေါင်း900ကျော်သေဆုံးခဲ့တယ်လို့နိုင်ငံအကျဉ်းသားများအကူအညီဆောင်ရှောက်ရေးအသင်း AAPB ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ American ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးတာဝန်ကြီးတာဝန်ယူထားတဲ့ဒေါ်စင်မောင်နဲ့မြန်မာရေးဆွေးနွေးခဲ့တဲ့အကြောင်း American နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြန်မာဒီမိုကရေစီရေးအတွက် American ကဆက်လက်အားပေးနေတာတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းဗိုလ်ထုနေ့က American နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကိုရင်ဆိုင်ဖို့ကြိုးပမ်းနေရတာတွေမြန်မာပြည်သူတွေအတွက်စံနာမှုကူညီတွေအရေးကြီးလိုအပ်နေတာတွေကိုလည်းဆွေးနွေးခဲ့တာပါ။မနက်ကမှဖေဖော်ဝါရီလ၁ရက်နေ့ကစဆင်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြံတွေဖြစ်ရှင်ရေးရှင်းတော်ရှာနိုင်ငံများအသင်းအာဆီယံကထုတ်ကိုယ်စားလှယ်ခန့်အကြောင်းကြေညာလိုက်တဲ့နေ့မှာပဲအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့ NUG ကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးရလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ဗိုလ်ထုနေ့ကအွန်လိုင်းတွေ့ဆုံဆွေးနွေးရမှာအကြံပေးလိုရတဲ့ကိုချက်ချင်းရဖို့ဒီမိုကရေစီအုပ်ချုပ်မှုပြန်လည်ကျင့်သုံးဖို့နဲ့မတရားဖန်ဆီးထားသူတွေကိုပြန်လွတ်ပေးဖို့မြန်မာဆက်အနာဝင်တွေကိုတိုက်တွန်းခဲ့တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထုတ်ပြန်ချက်မှာပြောဆိုထားပါတယ်
။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကသူ့အပေါ်ချိန်ချောက်မှုတစ်ခုရှိကြောင်းမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်။အဲ့ဒီအတွက်သူ့ရဲ့လုံခြုံရေးကိုအမေရိကန်အစိုးရကတိုးမြှင့်ဆောင်ရွက်ပေးထားကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကချိန်ချောက်ခံခဲ့ရပြီးနောက်အမေရိကန်ရဲတပ်ဖွဲ့ကလုံခြုံရေးလိုအပ်ချက်တွေကိုသူ့အတွက်လုပ်ပေးထားကြောင်းရိုက်တာသတင်းဌာနကပြောပါတယ်။ဒါနဲ့ပတ်သက်လို့အသေးစိတ်ချက်ချင်းမသိရသေးပါဘူး။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုမေးမြန်းရမှလည်းပြန်လည်ဖြေကြားခြင်းမပြုပါဘူး။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတဦးကလည်းသူတို့ဆောင်ရွက်ထားတဲ့လုံခြုံရေးအစီအစဉ်အသေးစိတ်ကိုပြောဆိုမှာမဟုတ်ဘူးလို့ပြောပါတယ်။လူထုတင်မြောက်ခဲ့တဲ့အစိုးရကခန့်ထားတဲ့ဦးကျော်မိုးထွန်းကိုပဲကုလသမဂ္ဂကိုယ်စားလှယ်အဖြစ်ဆက်အသိမှတ်ပြုမလား။ဒါမှမဟုတ်စစ်ကောင်စီကခန့်ထားတဲ့သူကိုအစာထိုးခွင့်ပြုမလားဆိုတာလာမယ်ကုလသမဂ္ဂအထွေထွေညီလာခံမှာဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညာဘိုင်းဒိုမီတာ40 kHz 9.13 ညာဘိုင်းဒိုမီတာ51 kHz 5.89 နဲ့ဘိုင်းလမီတာ190 kHz တင်ငါခွန်ငါတို့ကလည်းထုတ်လွှင့်ပေးနေပါရှင
့်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသာပင်းနေမယ့်ခင်တဲ့နေ့ကိုနားဆင်နေရတာဖြစ်ပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးထိရောက်မှုရှိအောင်စစ်ထက်ထိုးမယ့်အစီအစဉ်ကိုအနည်းဆုံးစက်တင်ဘာလလောက်ထိစိုင်းထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ဝန်ကြီးနယ်တဲ့နိုင်ငံတွေမှာကာကွယ်ဆေးထိုးဝင်ရအောင်ဦးစားပေးဖို့ရည်ရွယ်ပြီး WHO အကြီးအကဲကတိုက်တွန်းလိုက်တာပါ
။ So farMore than 4 billion vaccine doses have been administered globally.
အခုချိန်ထိကမ္ဘာတစ်ဝန်းကာကွယ်ဆေးတန်း4000ကျော်ထိုးပြည့်တဲ့အထက်မှာ80ရာခိုင်နှုန်းကျော်ဟာကမ္ဘာလူကြီးတိုးဝှက်တောင်မပြည့်တဲ့ဝင်ငွေအလေလက်ကဏ္ဍအထက်မှာရှိတဲ့နိုင်ငံတွေမှာဖြစ်တယ်လို့ဒူရွေးချုံညွန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်ကဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ဝင်ငွေနည်းတဲ့နိုင်ငံတွေကတန်းနဲ့ချီရဲ့လူတွေစစ်တလုံးမှမထိုးရသေးတဲ့အချိန်မှာဝင်ငွေမြင့်တဲ့နိုင်ငံတချို့မှာတော့အခုကကူးစက်မြန်မျိုးဗီဇာပြောင်း Delta COVID ပိုးတံခံနေအောင်နောက်ထပ်စစ်ထက်ထိုးဖို့ပြင်ဆင်နေတဲ့အတွက်ဒူရွေးချုံကြီးကတတိပေးလိုက်တာပါ။ချန်တာတဲ့နိုင်ငံတွေမှာရန်နုံးပြည်နီးပါးကာကွယ်ဆေးတွေထိုးပြီးချိန်မှာဆင်းရဲတဲ့နိုင်ငံတွေမှာတော့လူတရာမှာတယောက်ခွဲနှုန်းလောက်သာဆေးထိုးရသေးတယ်လို့လည်းပြောဆိုခဲ့ပါတယ်။ဝင်ငွေမြင့်တဲ့နိုင်ငံတွေမှာကာကွယ်ဆေးတွေတုံးနေမယ်အစားဝင်ငွေနည်းတဲ့နိုင်ငံတွေမှာအသုံးပြုဖို့အမြန်ဆုံးစောင့်ရဲကြဖို့လည်းတိုက်တွန်းခဲ့တာပါ။ကမ္ဘာပေါ်ကနိုင်ငံတိုင်းမှာလူရည်ရဲ့အနည်းဆုံး100ခန့်နှုန်းလောက်ကာကွယ်ဆေးထိုးပြီးတဲ့အချိန်ထိနောက်ထပ်စောင့်ဆေးထိုးတဲ့အစီအစဉ်တွေမလုပ်ဖို့လည်းဒရစ်ချိုကြီးကတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကူးစက်မှုအသစ်အလုံးရဲ့93ရာခိုင်နှုန်းဟာကူးစက်မြန်မျိုးရိုးဗီဇပြောင်း Delta Virus ပိုးကြောင့်ဖြစ်တယ်လို့အမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ပါတယ် CDC အနေနဲ့ဇူလိုင်လကုန်31ရက်နေ့ကအသစ်ထုတ်ပြန်ခြင်းအရ Delta ကူးစက်မြန်ဗီဇပြောင်းကပ်ရောဂါပိုးနဲ့တခြားမျိုးကွဲတွေဟာဇူလိုင်နောက်ဆုံးသတင်းနှစ်ပတ်အတွင်းတနင်္ဂနွေလုံးကူးစက်မှုအလုံးရဲ့93ရာခိုင်နှုန်းကျော်တယ်လို့လည်းဖော်ပြထားပါတယ်အဲ့ဒီကာယောဂါပိုးသစ်ဟာအမေရိကန်ပြည်ထောင်စုရဲ့ Midwest အနောက်အလယ်ပိုင်းဒေသ Iowa, Kansas, Missouri, Nebraska စတဲ့ပြည်နယ်တွေဆိုရင်ပိုးပြီးကူးစက်နှုန်းများပြားနေပြီး68ရာခိုင်နှုန်းအထိတောင်ရှိတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကျော်လောက်က ကူးစက်မှုအသစ်တွေတိုးမြင့်လာခဲ့တဲ့နှုန်းတွေဟာနေ့စဉ်ပြန်မြ 6,600 ကျော်ရှိပြီးအဲ့ဒီအရင်4,000 ကျော်ထက်64ရာခိုင်နှုန်းမြင့်တက်သွားတယ်လို့လည်း CDC ကပြောဆိုပါတယ်ခင်ဗျာ
။နိုင်ငံတကာတပ်ဖွဲ့တွေနဲ့ပတ်သက်မှုအတွက်တာလီဘန်တွေပြစ်မှတ်ထားခံရမှာစိုးရိမ်နေရတဲ့အာဖဂန်အရသားတွေကိုရွှေ့ပြောင်းအခြေချခွင့်ပေးနေတာပြည်တွင်းရေးကိုစွပ်ပယ်မှုဖြစ်တာလီဘန်တွေကအမေရိကန်ကိုပြစ်တင်ပြောဆိုလိုက်ပါတယ်။ထောင်ထဲချတဲ့အာဖဂန်စကပြန်တွေနဲ့မိသားစုတွေကိုပြောင်းရွှေ့အခြေချခွင့်ပြုဖို့တင်းလာနေမှာအမေရိကန်ကကြေညာလိုက်ပြီးတဲ့နောက်တာလီဘန်တွေကဗိုလ်ထုနဲ့မှာပြစ်တင်ပြောဆိုလိုက်တာပါ။အမေရိကန်ကျူးကျော်တိုက်ခိုက်မှုမှာစကပြန်ဖြစ်နေရောတခြားကဏ္ဍတွေမှာပါအလွတ်လုခဲ့ကြတဲ့အာဖဂန်တွေကိုအမေရိကန်ဆွေးရကပြည်ဝင်ဗီဇာထုတ်ပေးတာမွေးရမြေကိုစွန့်ခွာဖို့အားပေးတာပြည်တွင်းရေးကိုပျော်ပျော်တင်းတင်းစွတ်ဖက်တဲ့လုပ်ရဖြစ်တာကြောင့်ပြစ်တင်ရှုတ်ချတဲ့အကြောင်းတာလီဘန်အဖွဲ့ကဗိုလ်ထုနဲ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းမာမိတ်တပ်တွေနဲ့ပတ်သက်ခဲ့မှုတွေအာဖဂန်နိုင်ငံသားတွေကိုအန္တရာယ်ပေးမှာမဟုတ်တဲ့အကြောင်းလဲတာလီဘန်ရဲ့ကြေညာချက်မှာထပ်မံအမှတ်ခံပြောကြားထားပါတယ်
။ဂျပန်နိုင်ငံတိုကျိုအိုလံပစ်ဗိုလ်ထုနဲ့မီတာ400တန်းကျော်အပြည့်ပြိုင်ပွဲမှာအမေရိကန်ပြည်ထောင်စုကအသက်22နှစ်အရွယ်ဆစ်ဒနီမက်လောင်လင်းဟာ 51.46 စက္ကန့်နဲ့ကမ္ဘာဆိုင်ရာသစ်တင်ပြီးရွှေစိမ်းစုရရှိပါတယ်။ပြီးခဲ့တဲ့ဂျွန်လအတွင်းကအိုလံပစ်အကြိုအနေနဲ့၄ချိန်ခဲ့စဉ်ကတူတင်ထားတဲ့ကမ္ဘာဆိုင်ရာ 51.63 ထက်စောပြီးပန်းဝင်ခဲ့တာဖြစ်ပါတယ်။အဲ့ဒီတန်းကျော်ပြိုင်ပွဲမှာတနိုင်ငံနဲ့ဖြစ်တဲ့ဒဲလစ်လတ်မိုဟာမက်ကငွေစိမ်းစုရရှိခဲ့ပြီးနယ်သာလန်နိုင်ငံသူဖန်ကီဘောလ်ကချီးစိမ်းစုရရှိခဲ့ပါတယ်။စကိတ်ဘုတ်ပြိုင်ပွဲမှာတော့အင်ရှင်ဂျပန်နိုင်ငံသူအသက်19နှစ်အရွယ်ဆာကူရာယိုဆိုဇူမီကရွှေစိမ်းစုရရှိခဲ့ပါတယ်ခင်ဗျာ
။ကွန်လွေဦးနဲ့ကိုခင်မောင်စိုးမင်းတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။ကြာသပတေးတင်နေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့မြန်မာဆိုင်ရာအာဆီယံအထူးတန်တမန်ခန့်အပ်လိုက်တဲ့အပေါ်တုံ့ပြန်ချက်တွေကိုကြည့်ကြရအောင်ပါ။မြမအကျက်တဲဖြည့်ရှင်ဖို့အာဆီယံအထူးကိုယ်စားလှယ်ခန့်အပ်လိုက်နိုင်တာကအာဆီယံသမိုင်းမှာပထမအဆုံးတခြားနိုင်ငံရဲ့ပြည်ရင်းရေးဝင်ရောက်ဆောင်ရွက်နိုင်ဖို့အရေးပေါ်ဆုံးဖြတ်ချက်ဖြစ်တယ်လို့အာဆီယံအရွေးကြမ်းကျင်သူတွေကသုံးသပ်ကြပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံရဲ့နိုင်ငံသားရေးထိပ်တန်းအရာရှိကိုအခုလိုခန့်အပ်လိုက်တာကနေနောက်ထပ်ဘလို့ထူးခြားမှုတွေရှိနေပြီးဘာတွေလှုပ်ဆောင်နိုင်ဖို့ရှိမလဲ။ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝင်ကြီးအဖြစ်သတ်မှတ်ထားပေမဲ့လက်တွေ့နိုင်ငံသားရေးဝင်ကြီးအဆင့်ဆောင်ရွက်နေတဲ့အေရဝန်ယူဆုကိုခန့်အပ်မှုကနေမျှော်လင့်နိုင်တာတွေကိုထိုင်းဝင်ကြီးချုပ်ရဲ့အကြံပေးပနီတန်ဝါတနာယန်ကွန်နဲ့အာဆီယံရေးရာကျွမ်းသင်ကျွမ်းကျင်သူမတ်မိုးသူစာတို့ကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါရရှင်
။ဟုတ်ကဲ့ထိုင်းဝင်ကြီးချုပ်ပရယုတ်ချန်အိုချာရဲ့လုံခြုံရေးအကြံပေးကော်မတီဥက္ကဋ္ဌပမခပနီတန်ကအခုခံမှုရဲ့အရေးပါဝင်ကိုဆက်ရှင်းပြပါတယ
် It is significant in two important issues
အဓိကအရေးကြီးတာကနှစ်ခုပါတစ်ခုကတော့အရေးပေါ်လို့ဖို့အားလုံးကသဘောတူတာကိုထင်ဟစေတဲ့အားလုံးသည့်အာဆီယံပုံစံနဲ့ပထမအဦးဆုံးဖြစ်လာတာပါပထမအဦးဆုံးဆိုတာကအာဆီယံနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကတခြားနိုင်ငံတွေကိုအများကြီးထိခိုက်လာတဲ့အခါမှာအာဆီယံရဲ့အမြင့်ဆုံးအဆင့်မှာဆုံးဖြတ်လိုက်တာကိုပါတစ်ဖက်မှာတော့လူအသက်ပေါင်းများစွာကိုကာကွယ်ပေးဖို့အခုလိုဆုံးဖြတ်ချက်မျိုးဟိုးရင်ကလေးကဖြစ်ခဲ့ဖို့လူတွေအများကြီးမျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့အခုလည်းအာဆီယံခေါင်းဆောင်တွေအတွက်မကြုံစဘူးတိတ်အရေးပါတဲ့ဆုံးဖြတ်ချက်ပါပဲ
။ဒါအပြင်အခုခံမှုရဲ့စဉ်ဆက်မဖြတ်အရေးပါပုံကိုလည်းစင်ကာပူခြေဆက် ICF Yusuf Ishak Institute ကအရှိတောင်အရှာလေးလာရေးဌာနရှိမြန်မာအစီအစဉ်ညှိနှိုင်းရေးမှူးမမိုးသူစာကလည်း
ဒီအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအနေအထားကိုမြန်မာနိုင်ငံအရေးကိစ္စကိုဝင်ရောက်ဖြည့်ရှင်းဖို့အတွက်အလွှဲအပြောင်းကြားမှာဆင်ဆက်မပြတ်အောင်ယူထားတယ်လို့သုံးသပ်မိပါတယ်။ဘာကြောင့်လဲဆိုတော့အခု February 1ရက်နေ့နောက်ပိုင်းအရေးကြီးတဲ့အခြေအနေတွေအားလုံးဒီ Brunei နိုင်ငံကနေပြီးတော့မှအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့နှစ်အချိန်ကာလမှာပေါ်ပေါက်ခဲ့တယ်ဆိုတဲ့အခါမှာဥဆောင်ပြီးတော့ဒီနှစ်အတွင်းမှာကင်တယ်ဖြည့်ရှင်းဖို့အတွက်အာဆီယံအတွင်းဒူညီစန္ဒအပြည့်နိုင်ဆုံးဖြတ်ဖေးဖို့အတွက်အဓိကတာဝန်ကျတာကတော့ Brunei နိုင်ငံပဲဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ကုန်ပြီးရင်တော့2022ခုနှစ်အတွက်အလှည့်ကျဥက္ကဋ္ဌတာဝန်ယူရမှာကမ္ဘောဒီးယားနိုင်ငံနောက်ပြီးတော့မှအလှည့်ကျကျမှာတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ
်ဒီခံလိုက်မှုရဲ့နောက်တစ်ခုအရေးပါပုံကိုလည်းချူလာလောင်ကုန်းတက္ကသိုလ်နိုင်ငံရေးသိပ္ပံဘာမော့ခ်ပန်နီချန်ကဆက်ပြီ
း More importantly the efforts to help to work with
ပိုးအရေးကြီးတာကမြန်မာနိုင်ငံကပူးပေါင်းကူညီပေးဖို့တည်င်းပတ်ပေါင်းများစွာစောင့်ဆိုင်းခဲ့ရာကနေအခုအထူးလမ်းကြောင်းအသစ်ကိုတုံပြီးနိုင်ငံထဲသွားဖို့အထူးကိုယ်စားလှယ်ရဲ့အဖွဲ့ကိုဖွဲ့ပြီးတာနဲ့အမြန်ဆုံးပြန်ဆဖြစ်လာနိုင်မှာပါနောက်ပြီးကုလသမဂ္ဂတို့အခြားဒေသဆိုင်ရာအဖွဲ့တွေနောက်ပြီးအစိုးရမဟုတ်တဲ့ NGO တွေဝိုင်းဝန်းကြိုးပမ်းပေးနေတာတွေကလည်းအထူးကိုယ်စားလှယ်အဖွဲ့နဲ့လက်တွဲလုပ်နိုင်တော့မှာပါနောက်ဆုံးတော့လက်တွဲမှာမြန်မာပြည်သူတွေနိုင်ငံရေးပါတီတွေနဲ့အရေးကြီးဆုံးကိစ္စကိုအလေးပေးလက်တွဲလှုပ်သွားနိုင်တော့မှာပါအရေးကြီးဆုံးကတော့မကြာခင်လအနည်းငယ်အတွင်းပြဿနာတွေဖြေရှင်းပေးဖို့နိုင်ငံရေးအရကွဲပြားမှုအောက်ကအကြမ်းဖက်မှုတွေကိုဗစ်ကာယရောဂါဒဏ်တွေနဲ့နောက်ပြီးတော့ရေရှည်မှာရွေးကောက်ပွဲလုပ်ဖို့အထီးပေါ့လေ
ဒီနေရာမှာအခုခန့်လိုက်တဲ့အထူးကိုယ်စားလှယ်အရာဝန်ရဲ့တကယ်တမ်းအရေးပါဖို့နဲ့လိုအပ်မှုကိုလည်းအာဆီယံကိုအနီးကပ်လေ့လာနေတဲ့မမိုးသူစားက
အမှန်မှန်တော့သူကနိုင်ငံခြားရေးဝန်ကြီးကိုတာဝန်ယူထားတဲ့သူတစ်ယောက်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဘရူနိုင်းနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးဦးဆောင်ယူထားတာကတော့ဆူတန်ကြီးပဲဖြစ်ပါတယ်။ဒါပေမဲ့ဆူတန်ဟာဆနောဘောကီယာဒီဘရူနိုင်းနိုင်ငံရဲ့ကောင်းဆောင်ဖြစ်တဲ့အစိုးရအကြီးအကဲဖြစ်တဲ့ဆိုတဲ့အခါမှာနိုင်ငံခြားရေးဝန်ကြီးအဆင့်အစည်းအဝေးတွေမှာတော့ဒီဒါတိုအေရာဝန်ယူဆုဖ်ကနေပဲနိုင်ငံခြားရေးဝန်ကြီးတာဝန်ကိုယူပြီးတော့လှုပ်ဆောင်နေတဲ့သူဖြစ်ပါလေ။အဲ့ဒီတော့ဒီနေရာမှာလည်း invite တယောက်တည်းတူးတယောက်တည်းနဲ့ဖြည့်ရှင်းနိုင်မဲ့အနေအထားမှာမရှိတဲ့အတွက်ကြောင့်မလို့လဲဝိုင်းဝန်းပန့်ပိုးအကြံပြုပေးမဲ့တခြားအဖွဲ့ဝင်တွေကိုလည်းတာဝန်တွေပေးဖို့လိုအပ်တယ်လို့လည်းမြင်ပါတယ
်။အဲ့ဒီတော့အခုအာဆီယံအထူးကိုယ်စားလှယ်အနေနဲ့အရေးကြီးဆုံးဘာစလုပ်သင့်ပါလဲလို့မေးရမှာဒေါက်တာပန်နီထန်က
မြန်မာနိုင်ငံနဲ့သွားဖို့ရယ်ပါတီဘောင်းစုံနဲ့တွေ့ဖို့အထူးသဖြင့်တော့ရတားအတိုက်ခံပါတီတွေနဲ့တွေ့ဖို့အခုချက်ချင်းလမ်းပြမြေပုံစတင်ပြင်ဆင်ဖို့ပါအဓိကကတော့မြန်မာပြည်သူတွေအကြီးအကျယ်ခံစားနေရတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေဖြစ်တဲ့အကြမ်းဖက်မှုတွေကိုဗစ်ကရောဂါအခုပြန့်နှံ့နေတာတွေအတွက်ပါကူညီဖြည့်ရှင်းပေးဖို့လမ်းကြောင်းပေါ်လာဖို့ပါပဲ။ထိုင်းအပါဝင်နိုင်ငံပေါင်းများစွာမှာကိုဗစ် -19 တန်တကယ်ခံစားနေရပေမဲ့ဒါကိုအားလုံးဝိုင်းကူညီဖို့အသင့်ပါ။မြန်မာနိုင်ငံသားတွေကထိုင်းအပါဝင်နိုင်ငံများစွာမှာပြန့်နှံ့နေထိုင်နေတာကြောင့်သူတို့ကိုအာဆီယံနိုင်ငံသားတွေအဖြစ်သဘောထားပြီးအမြန်ဆုံးကူညီပေးသင့်ချိန်ရောက်ပါပြီ
။ဒါအပြင်မဘိုးသူစားကလည်း
ရှေ့လျှောက်ကတော့အချိန်ရောအားစိုက်မှုရောအများကြီးလိုအပ်ပါလိမ့်မယ်။အခုလက်ရှိအနေအထားမှာတော့မြန်မာနိုင်ငံမှာအဓိကလိုအပ်နေတာသည်ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီအထူးသဖြင့်ကိုဗစ်ကိစ္စလိုအပ်နေတဲ့ဆေးဝါးအကူအညီဦးစားပေးမယ်။အရေးအကြီးဆုံးပထမဦးဆုံးမြန်မာနိုင်ငံမှာအသီးသီးခံစားနေရတဲ့အနေအထားတွေအရေးကြီးတဲ့သဘောထားတွေစံတာတွေအားလုံးကိုရယူနားလည်နိုင်ဖို့အတွက်ကပထမဆုံးသူစူးစမ်းရပါ
တကယ်တော့မြမရေအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့လှုပ်ဆောင်မှုတွေကနှောင့်နှေးလွန်းတယ်လို့ဝေဖန်သူတွေကပြောနေချိန်မှာတရုတ်နဲ့အမေရိကန်နောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့အာဆီယံကိုရှေ့ကနေဦးဆောင်ဖို့တိုက်တွန်းနေကြပါတယ်ခင
်ကိုဝင်းမင်းတင်ဆက်သွားတာပါမြန်မာစစ်ဘုချုပ်တွေကိုပြစ်မှတ်ထားထိထိရောက်ရောက်အရေးယူမဲ့ဘာမာဘီလ်မြန်မာဥပဒေမူကြမ်းတစ်ကိုအမေရိကန်လွှတ်တော်မှအမြန်ဆုံးပြဋ္ဌာန်းရေးမြန်မာအရေးလှုပ်ရှားနေသူတွေကမျှော်လင့်နေကြပါတယ်။ဘာမာဘီလ်လို့ခေါ်တဲ့မြန်မာဥပဒေမူကြမ်းတစ်ကိုအမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးဖြစ်တဲ့မေရီလန်းပြည်နယ်ဒီမိုကရက်လွှတ်တော်အမတ်ဘန်ကာဒင်နဲ့နယူးယောက်ပြည်နယ်ရီပပ်ဘလစ်ကန်လွှတ်တော်အမတ်ဂရီဂိုရီမစ်စ်တိုရေးဆွဲနေကြပါတယ်။ဒီကနေ့ကြာသပတေးနေ့နဲ့မနေ့ပြန်တောက်ကြနေ့ကိုဘာမာလော်ဘီင်းမြမအရေးအမေရိကန်လွှတ်တော်မှာလှုပ်ရှားတဲ့နေ့အဖြစ်သတ်မှတ်ပြီးရောသက်ဆိုင်ရာလွှတ်တော်အမတ်တွေနဲ့အွန်လိုင်းတွေ့ဆုံဆွေးနွေးပွဲတွေကိုလှုပ်ဆောင်နေကြပါတယ်။ဒီဘာမဘေကိုအမေရိကန်လွှတ်တော်မှာအမြန်ဆုံးပြဋ္ဌာန်းရေးဘာကြောင့်အရေးကြီးနေပါသလဲ။ဥဆောင်လှုပ်ရှားနေတဲ့ Washington DC အခြေစိုက် Campaign for a New Burma New မြန်မာအဖွဲ့အကြံပေး Mike Huck ကို Skype ကနေဆက်သွယ်မေးမြန်းကြည့်ပါတယ်။
And so the point is we want them to pass this bill that Senator Cardin is writing
that will တက်လို့အမကာဒင်တို့ရေးဆွဲနေတဲ့ဒီဥပဒေမူကြမ်းကိုအမြန်ဆုံးပြဋ္ဌာန်းစေချင်တဲ့အကြောင်းရင်းကတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတိုးစေဖို့ဒီမိုကရေစီလှုပ်ရှားမှုကိုပံ့ပိုးပေးနိုင်မှုဖြစ်ပါတယ်။အဓိကအရေးကြီးဆုံးကတော့မြန်မာရေနံနဲ့တဘာဝတန်ခွေလုပ်ငန်း MOGE အပေါ်မှာဓာတ်ရိုက်ပိတ်ဆို့အရေးယူရေးဖြစ်ပါတယ်။သမ္မတဘိုင်ဒန်အစိုးရအဖွဲ့အနေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့စီဝါရေးလုပ်ငန်းတော်တော်များများကိုပိတ်ဆို့အရေးယူထားပြီးပါပြီ ဒါပေမဲ့ MOG အပေါ်မှာပိတ်ဆို့အရေးယူဖို့ကြံနေပါသေးတယ်။အားလုံးသိတဲ့အတိုင်းပဲရေနံနဲ့သဘာဝတန်ခွေကနေမြန်မာစစ်တပ်အတွက်အကြီးဆုံးဝင်ငွေရနေတာပါ။ဒါကြောင့်သမ္မတဘိုင်ဒန်အစိုးရအနေနဲ့မြန်မာရေနံနဲ့သဘာဝတန်ခွေလုပ်ငန်းကိုပိတ်ဆို့အရေးယူရေးဖိအားပေးတဲ့အနေနဲ့လွှတ်တော်ကနေဒီဥပဒေငူကြမ်းကိုကျွန်တော်တို့ပြဋ္ဌာန်းစေချင်ပါတယ်
။ So why it is
ဆိုရင်ဒီဥပဒေငူကြမ်းကိုတင်သွင်းဖို့နောက်ပြီးတော့ပြဋ္ဌာန်းမဲ့အရေးရာရောဘာကြောင့်နှောက်နှေးနေရတာလဲရှင်။
I think one of the biggest reasons is simply that the senators
ကျွန်တော်အနေနဲ့ပြောမယ်ဆိုရင်အထက်လွှတ်တော်အမတ်တွေအနေနဲ့အမေရိကန်မှာရှိနေတဲ့လူတွေစီကနေအသံတွေလုံလုံလောက်လောက်မကြားသေးတာအကြောင်းလို့မြင်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့အခုလိုလွှတ်တော်ကိုဖိအားပေးတဲ့လှုပ်ရှားမှုနေ့အဖြစ်သတ်မှတ်ပြီးလှုပ်ဆောင်နေကြတာပါ။အမေရိကန်မှာရှိတဲ့မြန်မာအတိုင်းဝိုင်းတွေဟာပြည်နယ်အနှံ့အပြားမှာဆန္ဒပြလှုပ်ရှားမှုတွေနဲ့အလွန်ပဲတက်ကြွပါတယ်။ဒါပေမဲ့လွှတ်တော်ကနေဆောင်ရွက်ဖို့လွတ်တော်အမတ်နဲ့အရာရှိတွေကိုတွန်းအားပေးဖို့ဆိုတဲ့အပိုင်းမှာကျွန်တော်တို့အောက်ခြေကနေအခုမှဆောင်ရွက်နေပါဗျ။တော်တော်များများတက်ဆိုင်ရာပြည်နယ်တွေအလိုက်စီယုံလှုပ်ရှားမှုတွေရှိနေပြီလို့ကျွန်တော်တို့ကြားရပါဗျ။ကံကောင်းလာစွာပဲအမေရိကန်နိုင်ငံတဝမ်းမှာနေထိုင်တဲ့မြန်မာလူမျိုး2,000,000လောက်ရှိနေပါဗျ။သူတို့ကပြည်နယ်တိုင်းမှာရှိနေတာပါ။ဒါကြောင့်အောက်ခြေကနေတက်ဆိုင်ရာပြည်နယ်အမတ်တွေကိုမြန်မာစစ်ဗိုလ်ချုပ်တွေကိုပို့ပြီးပြင်းထန်တဲ့အရေးယူမှုတွေချမှတ်ရေးဖိအားပေးဖို့ကျွန်တော်တို့စီယုံလှုပ်ရှားနေကြပါတယ
် So my last question is what is your expectation
အခုလို American လွှတ်တော်မှာမြမအရေးလှုပ်ရှားမှုနေ့ကနေဘာတွေမျှော်လင့်ထားလဲရှင
် Yeah we're expecting a great turnout and we
လူများအပြားစုဝေးလှုပ်ဆောင်ကြမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်အစောပိုင်းကပဲ New York အထက်လွှတ်တော်အမတ်တွေရဲ့ရုံးကတာဝန်ရှိသူတွေနဲ့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်မနေ့ဖက်မှာတော့ Georgia California Pennsylvania စားတဲ့ပြည်နယ်တွေကလွတ်တော်အမတ်ယုံတွေနဲ့ဆွေးနွေးဖို့ရှိတယ်လို့အခြားတန်းစီထားတဲ့ပြည်နယ်တော်များများလည်းရှိနေပါတယ်။အခုချိန်ထိသိရသလောက်အထက်လွတ်တော်အမတ်20လောက်ကသူတို့ယုံတွေကမြမအရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ရှိပါတယ်။အရေးကြီးဆုံးကအထက်လွတ်တော်အမတ်တွေရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြံပေးတွေနဲ့တွေ့ဆုံဖို့ဖြစ်ပြီးတော့သူတို့ရဲ့တုံ့ပြန်ချက်တွေကိုလည်းရထားပါတယ်။အခုဘာမာဘီလ်ကိုဥဆောင်ရေးဆွဲတဲ့အထက်လွတ်တော်အမတ်တွေရဲ့ယုံတွေကနေပြောပြချက်အရာဆိုရင်အခြားအထက်လွှတ်တော်အမတ်တွေကဒီဥပဒေကြံကိုဘယ်တော့တင်သွင်းမလဲဘာတွေကူညီပေးရမလဲဆိုပြီးဖိအားပေးနေကြတယ်လို့ကျွန်တော်တို့ကြားရပါတယ်။ဒါကြောင့်အခုလိုမြမအရေးအမေရိကန်လွှတ်တော်မှာလှုပ်ရှားတဲ့နေ့ကနေပုံမူဖိအားပေးနိုင်မယ်လို့မျှော်လင့်ထားပါတယ်
။ဒါကတော့ Campaign for a New Myanmar အဖွဲ့ရဲ့အကြံပေး Mike Hack ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ကြာတာပတိတိနေနဲ့ King VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ထိုင်းနိုင်ငံချွန်ဘူရီပြည်နယ် Banbon ဒီမျိုးနဲ့အတွင်းကကိုရီးယားနိုင်ငံသားပိုင်ဆက်ယုံမှာကိုဗစ်လျှက်စစ်ပစ္စည်းဆက်ယုံမှာကိုဗစ်ကူးစက်သူလူနာ300လောက်ရှိနေပေမဲ့ဆက်ယုံမပိတ်သေးတဲ့အတွက်အဲ့ဒီမှာရှိတဲ့မြန်မာအလုပ်သမားတွေကဆက်ယုံပိတ်ပေးဖို့ဆန္ဒပြတောင်းဆိုနေကြပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံချွန်ဘူရီပြည်နယ်ဘန်ပေါ်မြို့နယ်အတွင်းကကိုရီးယားနိုင်ငံသားပိုင်လျှက်စစ်ပစ္စည်းထုတ်လုပ်တဲ့ဆက်ယုံမှာထိုင်းနဲ့မြန်မာအလုပ်သမားပေါင်း2000ကျော်အလုပ်လုပ်ကန်နေတာပါဆက်ယုံမှာကိုဗစ်ကူးစက်လူနာ300ကျော်ရှိပေမဲ့ပိုင်ရှင်ကိုရီးယားနိုင်ငံသားကဆက်ယုံကိုမပိတ်ပဲအလုပ်ကိုပုံမှန်ဆက်ပြီးတော့ဆင်းခိုင်းထားတာကြောင့်ထိုင်းနဲ့မြန်မာအလုပ်သမားတွေဟာအောက်ဂုတ်လ4ရက်နေ့မှာပဲလုပ်ငန်းခွင်မဝင်ပဲဆန္ဒပြခဲ့ကြတာပါဒီလိုဆန္ဒပြမှုတွေဖြစ်ပေါ်နေတဲ့အတွက်ဘန်ပေါ်မြို့နယ်အုပ်ချုပ်ရေးမှူးဖိစစ်စီရီစဝတ်ကိုတိုင်းလာရောက်စစ်ဆေးဖြေရှင်းပေးခဲ့ရပြီးဆက်ယုံကို9ရက်ပိတ်ဖို့ညွှန်ကြားခဲ့ပါတယ်ဘန်ပေါ်မြို့နယ်အုပ်ချုပ်ရေးမှူးဖိစစ်စီဒီစဝတ်ပြောဆိုသွားတာကတော့ COVID ကူးစက်ခံရတဲ့လူနာတွေအတွက်တင့်တော်တဲ့နေရာစီစဉ်ပေးဖို့ COVID အတည်ပြုလူနာနဲ့အနီးကပ်ဆုံးနေထိုင်ရသူတွေကိုဆေးစစ်မှုတွေပြုလုပ်ပေးဖို့ပြောဆိုခဲ့ပါတယ်။ဒါအပြင်စက်ရုံကိုလည်း9ရက်ပိတ်လိုက်ပြီးစောင့်ကြည့်ရမယ်ပိတ်ထားတဲ့ကာလအတွင်းစက်ရုံကိုပိုးသက်စေးတွေဖြန့်ဖို့ကိုလည်းညွှန်ကြားသွားခဲ့ပါတယ်။ချွန်ဘူရီပြည်နယ်ဟာထိုင်းနိုင်ငံတွင်းမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်ပွားနေတဲ့ပြည်နယ်တွေကတစ်ခုဖြစ်ပြီးအောက်ဂုတ်လ4ရက်နေ့တနေ့တည်းမှာပဲအဲ့ဒီပြည်နယ်မှာကိုဗစ်ကူးစက်သူ1000ကျော်ရှိနေပါတယ်။ထိုင်းနိုင်ငံတွင်းကစက်ရုံအတော်များများမှာကူးစက်မှုတွေဖြစ်နေပေမဲ့စက်ရုံကိုပိတ်ပစ်လိုက်ရမှာမျိုးပိတ်ထားရတဲ့ရက်တွေမှာအလုပ်သမားတွေအတွက်ထောက်ပံ့မှုတွေပေးတာမျိုးကိုစက်ရုံပိုင်ရှင်အတော်များများကမလုပ်လို့ကြပါဘူး။ဆက်ယုံနေမပိတ်ပဲဆက်ပြီးတော့အလုပ်စီခိုင်းတာတွေအပြင်ကိုဗစ်ကူးစက်လူနာတွေကိုတီးတန့်ခွဲထားတာမျိုးတွေမလုပ်တာ ကူးစက်ခံရသူတွေကိုစေကူသားဖို့တဲ့ဝန်ဆောင်မှုတွေလည်းထိထိရောက်ရောက်မလုပ်ပေးတဲ့အတွက်စစ်ရုံတွေမှာယာနဲ့ချီပြီးတော့ကူးစက်မှုတွေကဇက်တိုက်ဖြစ်နေရတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 638,200 ကျော်ရှိပြီးအောက်ဂုတ်လ4ရက်နေ့တနေ့တည်းမှာပဲစံချိန်တင်ကူးစက်သူ 2,000 ကျော်ရှိနေပါတယ်တည်ဆုံးသူကတော့ 9,500 ကျော်ရှိလာပါတယ်အတည်ပြုလူနာတွေထဲမှာမြန်မာရှေ့ပြောင်းလူသမား9,000 ကျော်ကူးစက်ခံရပါတယ်ရှင
် VOA သတင်းတော်မတ်အေးမှာပါရှင်အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်မှာပါအီရတ်နိုင်ငံကိုစစ်မဲ့ပြုခွင့်ဆိုင်ရာကွန်ဂရက်စ်ရဲ့ခွင့်ပြုမိန့်ကိုပယ်ဖျက်ရေးသမ္မတဘိုက်ဒန်အစိုးရကထောက်ခံတယ်လို့အင်ကာနေကအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ကအထက်လွှတ်တော်ကိုပြောလိုက်ပါတယ် VOA အကြီးတန်းသတင်းတော်စင်ဒီစိန်းသတင်းပေးပို့ထားတာကိုမမသဇင်အောင်ကပြောပြမှာပါရှင်
ဆရမ်ဟူစိန်ဦးဆောင်ခဲ့တဲ့အီရတ်နိုင်ငံကိုအမေရိကန်ကစီးရီးအရဝင်ရောက်ဆွတ်ဖက်မှုကိုကွန်ဂရက်စ်ကအတည်ပြုပေးခဲ့ပြီးတဲ့နောက်19နှစ်အကြာမှာ AUMF လို့ခေါ်တဲ့အီရတ်အပေါ်စစ်မဲ့ပြုခွင့်ဆိုင်ရာခွင့်ပြုချက်ဟာအခုတော့အသုံးမဝင်တော့ဘူးလို့အထက်လွှတ်တော်နိုင်ငံညာရေးရာကော်မတီဥက္ကဋ္ဌဘော့ဒ်မန်နဒက်စ်ကပြောပါတယ
် It simply makes no sense to keep an authorization against Iraq.
ဒီခွင့်ပြုမိန့်ကိုဆက်ထားနိုင်မယ်ဆိုရင်ဘာအဓိပ္ပာယ်မှရှိမှာမဟုတ်ပါဘူး။လက်ရှိသမ္မတဘိုက်ဒန်အစိုးရအနေနဲ့ဒီ AUMF ခွင့်ပြုမိန့်ကိုအသုံးပြုပြီးတော့လက်ရှိစစ်ဆင်ရေးတွေနဲ့ဖမ်းဆီးထိန်းသိမ်းခွင့်ဆိုင်ရာခွင့်အာဏာကိုဆက်မလုပ်တော့ဘူးလို့သမ္မတဘိုက်ဒန်အစိုးရကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။အဲ့ဒီ AUMF ကဆဒမ်ဟူစိန်ဦးဆောင်ခဲ့တဲ့အီရတ်နိုင်ငံနဲ့သာတက်ဆိုင်တာဖြစ်ပါတယ
်။ကွန်ဂရက်စ်ရဲ့အဲ့ဒီ2002ခုနှစ်စစ်ရေးခွင့်ပြုချက်အမိန့်ကိုပယ်ဖျက်ရေးလက်ရှိသမ္မတဘိုက်ဒန်အစိုးရကထောက်ခံတယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကရှင်းရှင်းလင်းလင်းပြောဆိုထားတာပါ
The fact is the 2002 AUMF is no longer necessary to protect the American people from terrorism to respond to attacks on our personnel or facilities or to ensure the safety and security of our peopleThe president has other tools available to achieve these objectives.
ဒါပေမဲ့တချို့အထက်လွှတ်တော်အမတ်တွေကတော့ဒီခွင့်ပြုမိန့်ကိုပယ်ဖျက်ပါသဘောမတူကြပါဘူး။ဒီထဲမှာဝိုင်းရင် Republican အမတ် James Rich လည်းပါဝင်လာတယ်။
CNN ကဒီမှာ American တွေယူသိနေတာနဲ့ Only adds to the wrong message to the administration. I think all of us American ရန်သူတွေလွယ်မချက်ပြရောက်လာဆိုပြီးပါလေ
။နောက်ထပ် Republican အထက်လွှတ်တော်အမတ်တူဖြစ်တဲ့ Rand Paul ကတော့မတူတဲ့အမြင်သဘောထားရှိပါတယ်။
We shouldn't have 1,000 troops in Mali. We shouldn't have 1,000
in Mali. We shouldn't have 1,000 troops 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 in Mali. We shouldn't have 1,000
American သမ္မတဂျိုးဘိုင်ဒန်ကတော့ဒီနှစ်ကုန်မှာအီရတ်မှာရှိတဲ့ American တိုက်ခိုက်ရေးလုပ်ငန်းတွေအဆုံးသတ်မယ်လို့ပြောထားပြီးလောလောဆယ်နှစ်20ကြာအောင်အာဖဂန်မှာရှိခဲ့တဲ့ American တပ်တွေကိုစပြီးတော့ရုပ်သိမ်းနေပြီဖြစ်ပါရဲ့ရှင်
American and the Youth and the Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက voabamisechannel ဖြစ်ပါတယ်YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံကထုတ်လွှင့်တဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမတို့ဒီကြာသပတေးနေ့နဲ့ခင်အစီအစဉ်အစပိုင်းမှာဒီ Facebook ကဓာတ်ရိုက်ထုတ်လွှင့်ချက်မှာအင်တာနက်ဆိုင်ရာချွေးမှုတွေဖြစ်ခဲ့တဲ့အတွက်လည်းအထူးတောင်းပန်ပါတယ်။အခုတော့ကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့ကျမတို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြော်စံသားရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူတို့နဲ့ကျမ်းမာရေးစာရာတွေကိုတင်ဆက်တော့မှာပါပထမဦးဆုံးတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်6လပြည့်ခဲ့ပြီးရှေ့ဘာဆက်ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါအာနာသိမ့်ပြီး6လအကြာမှာမြမစစ်ကောင်စီကပြည်သူ့အတွက်ဘာတွေဆောင်ရွက်ခဲ့ပြီးပြီလဲအိမ်ဆောင်အစိုးရဖွဲ့စည်းလိုက်ပြီး2023ဩဂုတ်လအထိဆက်လက်လှုပ်ဆောင်အောင်မယ်ဆိုတဲ့ကိစ္စရပ်တွေရဲ့အလားအလာကတော့ဘယ်လိုရှိနေပါသလဲမြမအရေးသုံးသက်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသားတို့ဒီသတင်းပတ်တွင်ဆွေးနွေးတင်ပြထားပါတယ်ရှင
်ဆရာဦးဒီမောင်သားဆရာမနက်ကစစ်ကောင်စီအကြီးအကဲကတော့သူ့ကိုယ်သူဝန်ကြီးချုပ်တင်လာပြီးတော့အိမ်ဆောင်အစိုးရဆိုတာဖွဲ့စည်းလိုက်တယ်ပြီးတော့နှစ်နှစ်တာဝန်ယူဖို့လိုတဲ့စွာရေးဘာတွေလုပ်မယ်ဆိုပြီးတော့စီမံကိန်းချပြသွားပါတယ်ဆိုတော့သူတို့တာဝန်ယူခဲ့တာ6လတော့ပြည့်ခဲ့ပြီဆိုတော့6လနောက်3ချိန်ကျန်သေးတာပေါ့ဆရာဆိုတော့သူဒီ2023 August အထိလုပ်မယ်ဆိုတဲ့စီမံကိန်းတွေဟာပြီးခဲ့တဲ့6လမှာဘာအောင်မြင်ခဲ့ပြီနောက်6လမှာဘာတွေဆက်လုပ်မယ်ဆိုပြီးတော့အဲ့လိုများအခြေခံပြီးတွက်ခဲ့သလားဘယ်လိုပုံစံနဲ့သူစီမံကိန်းကိုချတယ်ဆိုတော့ဆရာတို့ကစီမံကိန်းတော်ရီကိုနားလည်တဲ့ပုံစံဆိုတော့နေစားပြီးအဲ့ဒါလေးအချင်းချင်းပြောပြပါအဲ
သူအာနာသိမ့်ပြီးကစားမှာချိန်ချခဲ့တာကတော့ရှေ့လုံမ15ရက်အဲရေကောက်ပွဲကောင်ရှင်ကိုပြန်လည်ဖွဲ့ရှိမယ်အမဲချင်းတွေဆက်ရှိမယ်ပေါ့ပြည်ဥတွေလည်းညီဆက်လက်ဆောင်ရွက်မယ်ဆိုပြီးတော့သူကဒါပထမလုပ်ငန်းစဉ်ဖြစ်နေပြောလေဒုတိယတတိယလုပ်ငန်းစဉ်ကတော့ COVID-19 နဲ့ပတ်သက်တဲ့နော်နောက်နံပါတ်4ကတော့ညဉ့်ညရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးနံပါတ်5ကတော့ရွေးကောက်ပွဲဆိုတော့အဲ့ဒီထဲမှာအဲသူလုတ်ခဲ့တယ်လို့ပြောလို့သူတောင်းတာပေါ့နော်ပြည်သူလူထုကတော့သဘောတူမှာမဟုတ်ဘူးဒါပေမဲ့သူတောင်းကနေမှပြည်တော်စုရွေးကောက်ပွဲကော်ရှင်ကိုပြန်လဲဖွဲ့စည်းတယ်လို့ပြောတယ်ဒါပေမဲ့အဲ့လိုဖွဲ့စည်းတဲ့နေရာမှာကိုအဲတချို့အဖွဲ့ဝင်တွေကလုတ်ခဲ့သွားတာကိုကျွန်တော်တွေ့ရတယ်အဲ့တော့မဲဇင်းနေဆက်သေးတယ်ဆိုပြီးတော့ကြီးညာတယ်ဒါပေမဲ့အင်တာအားနဲ့ပါနိုင်ငံတကာလက်မခံနိုင်ဘူးနော်နိုင်ငံတကာလက်မခံနိုင်ဘူးဆိုတော့ကဥမာအဖြစ်အမတ်ပုတ်တင်အနာမည်ထပ်နေတာတွေအမတ်ပုတ်တင်အတူနေတာတွေအစရှိတဲ့ဖြစ်ပေါ့နော်ဒါတွေအကုန်လုံးကျွန်တော်တို့အချက်တော်တော်များများကိုဒါရေကောက်ပွဲကော်မရှင်ကပြောပါတယ်ဒါပေမဲ့သူမပြတာနိုင်တာကဒီလူတယောက်ကနှစ်ခါမဲပေးတယ်ဆိုတာကိုမပြတာနိုင်နော်အဲ့တော့စရင်းတွေမှားနေတာကတောင်ဆန်းစုကြည်လက်ထက်မှာမဟုတ်ဘူးခင်ဗျာဆရာကျွန်တော်ဦးသိုက်ကျေစုကလက်ထက်မှာပဲဒီစရင်းအင်းတွေကမှားနေခဲ့တယ်ဆိုတာကိုတပ္ပရာယုံဝင်ကြီးတွေကပြောဆိုခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒါကဘာကြောင့်မှားလဲလို့ပြောလို့ရှိရင်တော့62ခုနှစ်ခွဲကတပ္ပရာကအာဏာသိမ်းခဲ့တယ်အဲ့ဒီအာဏာသိမ်းကျဲအစိုးရအဆက်ဆက်လုပ်ခဲ့တဲ့အမားကြီးဖြစ်တဲ့ NLD နဲ့ဘာမှမဆိုင်ဘူးပြီးတော့အဲ့ဒီတည်းမှာအထူးသဖြင့်ဒီလူဝင်မှုကြီးကြပ်ရေးကမပုတ်တဲ့ဒါလက်စားပြီးပွားထားတာတွေအများကြီးရှိပါတယ်အဲ့ဒီတော့ဒါကိုအကြောင်းပြပြီးပြောဖို့ဆိုတာကတော်တော်ခက်တယ်ဘာလို့လဲဆိုတော့နိုင်ငံတိုင်းမှာအထူးသဖြင့်ပုံပြိုးဆဲနိုင်ငံတွေမှာအမေရိကန်နိုင်ငံမှာတော့ဒီပြဿနာရှိတယ်အဲ့တော့စပြီးခြီလာပြီးဒါကိုအကြောင်းပြပြီးတော့သိမှုကြိုးစားလာတာကလည်းတကယ်တမ်းမဲမတမာမှုထဲပေါ့နော်ဒါကိုအကြောင်းပြလို့ရတယ်ဆိုတဲ့အကြံပေးချက်နဲ့သိမှုရတယ်လို့ထင်တယ်အထူးသဖြင့်ချက်ကိုက်ကွန်ပျူတာပါတီကခေါင်းဆောင်တချို့ကအဲ့ဒီလိုလွဲနေတာသူတို့လည်းသိတယ်ဗ
ျဆိုတော့သူတို့ရှေ့ကို6လ3ဘတ်ကြာအောင်မယ်3 times ဆက်အောင်မယ်ပေါ့ဆိုအဲ့ဒီကိစ္စတွေကတော့ဘယ်လောက်ထိသူထိထိရောက်လောက်လာနိုင်မှာလဲစောစောကပြောသလိုအခုထိကတော့ ပြည်သူလူလည်းဘယ်သူမှမထောက်ခံဘူးနိုင်ငံတကာလည်းဘယ်သူမှမထောက်ခံဘူးဆိုတော့အရှင်းဟောဆူလုံးမယ်ဆိုတဲ့စီမံကိန်းတွေကအလားအလာဘယ်လိုနေမယ်ထင်လဲ
အတူကဒုတိယလုပ်ငန်းစဉ်နေနဲ့ကတော့ကိုဗစ်တကူကာယောဂကဝေးလုပ်ငန်းကိုအရှင်းဟောမပြတ်ဆက်လက်ဆောင်ရွက်သွားမယ်လို့သူကအဲ့လိုကြေညာခဲ့တာပေါ့ဗျာစတော့ဒါပေမဲ့အရှင်းဟောကတော်တော်ပြတ်သွားတယ်နော်အမှန်တော့ထိထိရရောက်ဘာမှမဆောင်ရွက်ဘူးလို့ပြောလို့ရတယ်ကာကွယ်ရေးအနေထားမှာဥမာအိန္ဒိယမှာဖြစ်နေပြီဖိုင်းမှာဖြစ်နေပြီဆိုလို့ရှိရင်ဒီနိုင်ငံမှာကြိုတင်ပြီးလှုပ်ရှားတယ်ရှိတယ်စေုံနေမှာမနိုင်မနှင်းဖြစ်တယ်ဆိုတာကကာကွယ်ရေးလုပ်ငန်းဆိုင်ရာတွေမလုပ်နိုင်လို့အဲ့ဒီကာကွယ်လုပ်ငန်းဆိုင်ရာကိုလုပ်ငန်းစဉ်9ရက်ဆိုပြီးထည့်ထားပြီမလို့ဥဆောင်မပေးနိုင်ခဲ့ဘူးလို့ပြောလို့ရတယ်နော်အဲ့တော့နံပါတ်3ကကိုဗစ်စီးပွားရေးနဲ့လည်းဒီစီးပွားရေးလုပ်ငန်းတွေကိုဖြစ်နိုင်နေတဲ့အများဆုံးပြန်လည်ပြီးတော့ဆောင်ရွက်သွားမယ်လို့သူကပြောခဲ့တာ ਉ ဒါပေမဲ့ပန်းတွေကိုမလုပ်နိုင်ခဲ့ထိမ့်သိမ့်နိုင်ခဲ့စီးပွားရေးလုပ်ငန်းတွေကိုပြတ်တယ်နိုင်ငံလုပ်ငန်းတွေပြတ်ထွက်သွားကြတယ်အဲ့တော့ပြည်တွင်းစီးပွားရေးလုပ်ငန်းကလည်းဘာမှကိုလုပ်လို့မရဘူးအဲ့တော့ဒီစကောဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့ကျွန်တော်တို့လေ့လာတဲ့လေ့လာချက်တစ်ခုမှဆိုလို့ရှိရင်ကျော်လာမှာမိခဲ့တာပေါ့နော်နောက်လာမှာဆက်ပြီးတော့စီးပွားရေးလုပ်ငန်းရှိနေအောင်မယ်လို့ယုံကြည်တဲ့ပြည်ပစီးပွားရေးလုပ်ငန်း58ခန်းလုံးပဲရှိတယ်ဆိုတော့43ခန်းလုံးကနောက်လာဆိုတော့မလို့ပြုတ်ပြီလို့ယုံကြည်နေကြတယ
်အဲ့တော့ပြည်တွင်းညီညာရေးကိစ္စကြတော့
အဲ့တော့ပြည်တွင်းညီညာရေးကိစ္စကိုကြည့်မယ်ဆိုလို့ရှိရင်လည်းတိုင်းရင်းသားတွေနဲ့စစ်တင်ပြန်ပြီးဖြစ်တယ်နော် NCA သဘောတူညီချက်တိုင်းနော်တော့တော်တော်ကြီးယုံကြည်မှုပြပြသွားတယ်အဲ့တော့ဒီဘူးရ6လအတားတည်းတည်းမှာသူလုံနေတာဒီကိုသုံးသက်ရရင်တော့အတော်ကိုဖျုံဖျဲနေမနိုင်မနဲ့ထိမ့်မနိုင်သိမ့်မရဖြစ်တယ်ဒါကြောင့်မို့လဲတချို့သုံးသက်တဲ့လူတွေကဗမာနိုင်ငံဟာကြာရှုံးဆုံးနိုင်ငံတခုဖြစ်သွားပြီလားဆိုပြီးတော့မေးခွန်းထုတ်ကြတယ
်တကယ်တမ်းလည်းအဲ့လိုမေးခွန်းထုတ်စရာဖြစ်နေတာပေါ့မေးခွန်းထုတ်တဲ့လူတွေဘက်ကလည်းအောက်တာခိုင်ခိုင်ညီစီနေတယ်ဆိုတော့အခုလိုလိုက်တဲ့ဟာဆူရရဲ့အနာတီမြေကြီးအချိန်ဆွဲဖို့ဆက်ဆက်ဆိုတာတက်ပြတခြားဗာမားတိုင်းပြည်အတွက်တောင်းတဲ့မျှော်လင့်ချက်ထားနိုင်မယ်လို့ကျွန်တော်အပြုသဘောနဲ့ကြံဖန်တွေးမယ်ဆိုရင်ဘာကိုတွေးရမလဲတွေးရမရှိဘူးလ
ားအပြုသဘောတော့ဆင့်ဆိုးရရန်ဒီမျိုး၅ပါးကို၃ပါးအဖြစ်နဲ့ရှော့ချနိုင်တာပေါ့ဗျာမင်းခိုးသူနဲ့မချစ်မနစ်တဲ့သူကတပါးတည်းဖြစ်သွားတော့သုံးပါးပဲကျတော့အတူတူသုံးပါးအဲ့တော့ကျန်တာကတော့အဲတော်တော်ကြီးခက်ခဲတယ်ဒီတိုင်းတိုင်းကြီးဆက်ပေါ်လို့တော့မရဘူးလို့အဲခက်တယ
်ဒီမိုကရေစီအားစုဘက်ကကျူပန်းနေရတဲ့ကျူပန်းမှုကိုလည်းကျွန်တော်ကြည့်ရပါဆိုအဲ့ဘက်ကရောဘယ်လောက်ထိအလားအလာရှိပါသလဲလူငယ်တွေရဲ့တကြွမှုသူတို့ရဲ့အနစ်နာခံမှုသူရဲ့အနာဂတ်ကိုလုံးဝဆွန့်ထုတ်ပြီးတော့ဆုံးရှုံးနေပြီလားဖြစ်တဲ့အနာဂတ်လည်းရစရာမရှိတော့ဘူးလေအခုချိန်ထဲမှာအဲ့ဒီမှာစွန့်စားပြီးတော့တကယ်ဟိုတော်ရဲမှာလက်နက်ကိုင်စင်နန်းတက်နေကြတာလည်းပဲကျွန်တော်တန်ငန်တကဒေါကူမန့်ထရီမှာအများများတွေ့ရပါတယ်ကျွန်တော်ကလည်းမရောက်နိုင်တော့လည်းပဲဆိုတော့အဲ့ဒီဘက်ကတော့အချိန်နဲ့ဘလောက်ရှိလာနိုင်ပါလဲဒုတိယလုံးကအခု NUG တို့ဘာတို့ကခိုင်ခိုင်မာမာစီးယုံနိုင်ကြတဲ့အင်အားရှိပါရဲ့လားစူးစီးကောင်းဆောင်မှုပြန်နိုင်တယ်လား
ဟို NUG ကိုထောက်ခံတာကတော့မရှိဘူးဆိုရင်တော့ပေါ့နော်ကျန်းနိုင်ဖွံ့ဖြိုးရေးကိုထောက်ခံတဲ့ပြည်သက်နဲ့တန်းလူတော်ရှိတယ်ပဲဘာလို့လဲဆိုတော့
NUG ကိုထောက်ခံတဲ့လူကကျန်းဖွံ့ကိုကျန်းခိုင်ဖွံ့ဖြိုးကိုထောက်ခံတဲ့လူတွေများမယ်လို့ယူဆပါတယ်များတယ်ဆိုစိတိုင်အောင်သူတို့ကထျောက်တဲ့ခေါင်းဆောင်မှုသူတို့ရဲ့အခန့်ကဏ္ဍပေါ်လေ leadership role ကအားရစရာကောင်းရလားဆိုတော့ကျွန်တော်စမ်းစစ်နေတာပါအ
နာဆုံးပိုင်းမှုရဲ့တောင်းကနေပြောရမယ်ဆိုလို့ရှိရင်တော့အဲကျွန်တော်အတိုက်ခံသဘောဖြစ်သွားတာပေါ့နော်ဒါတော့မှပဲ NUG လို့ပြောတဲ့အခါမှာအတိုက်ခံအားစုတဲမှာအကြမ်းမဖက်လမ်းစဉ်ကိုတွောကျင်တဲ့လူနဲ့တနက်ကင်တော်လည်းလမ်းစဉ်ကိုတွောကျင်တဲ့လူတို့နှစ်ပိုင်းထပ်ပြီးခွဲရနိုင်မယ်လို့ကျွန်တော်ထင်တယ်နော်အများစုကတော့အကြမ်းမဖက်လှုပ်ရှားမှုတဲမှာအများရှိမလားလို့မသိဘူးပေါ့နော်အဲ့တော့ဒီဒီမိုကရေစီလုံရှားမှုရဲ့တိုက်ပွဲသဘောအရာပြောရမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ခေါင်းဆောင်မှုတဲမှာပုံမူကျေပြန့်တဲ့နော်မဟာဗျူဟာတရားလူများလူမလားနော်ဒီမိုကရေစီလုံရှားမှုအတွက်ဆောင်ရွက်တော့မယ်ဆိုရင် ့ပုပ်ပုချက်တဲ့နဲ့မဟာပြူအတခုလုပ်မယ်နော်အဲ့ဒါကဥပဒေရင်းတိုက်ပွဲဥပဒေပါတိုက်ပွဲနော်အဲ့ဥပဒေလို့စကားပြောတဲ့အခါမှာသူကဥပဒေမရှိတော့ဘူးလို့တချို့ကလည်းပြောကြမှာပဲဒါပေမဲ့အမှုတော်စာစုကြည့်တရားရင်ဆိုင်ရတယ်တော့ပါပဲအဲ့တော့ဥမှုချက်တဲ့နဲ့မဟာပြူအတခုမရှိလို့ရှိရင်အချင်းချင်းကွဲပြဲတဲ့စီကိုဥတီသွားနိုင်တယ်လို့ကျွန်တော်အဲ့တော့အဲအဲ့ဒီလိုထင်ပါတယ်
အခုနောက်ဆုံးတစ်ခုမေးချင်တာကျွန်တော်တို့နဲ့ဆရာနဲ့ဆွေးနွေးသုံးသပ်ချက်တွေလုပ်တဲ့အခါမှာပြည်သက်တော်တော်များများကဟာအတက်ဆရာဘာမှမကြဘူးစိတ်ပြက်ဆရာနဲ့ပဲအဆုံးတက်သွားတယ်ဘာညာပြောကြတယ်ဆိုတော့ပြည်သက်တွေမျောလင့်နေတဲ့ကြားကျင်တဲ့အတက်ဆရာစကားတစ်ခွန်းကြံပြီးပြောပါလို့ဆွေးနွေးဆရာဘာပြောမလဲအ
တက်ဆရာဆိုတာကဆရာဖြစ်ချင်တာရဲ့ဖြစ်တင်တာရဲ့ဖြစ်နေတာရဲ့ဖြစ်နိုင်တာရဲ့အဲ့ဒီလေးခုစုံတဲ့အထဲကနေမှဆွဲထုတ်နိုင်တဲ့ပုံမှာမတည်ပါနဲ့ဖြစ်ချင်တာကဖြစ်နေတာနဲ့အဟာသိကြီးနေလို့ရှိရင်နော်အတက်ဆရာကိုဆရာတွေ့ရမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ရဲ့ပြဿနာကဖြစ်နေတာတည်းကနေဖြစ်နိုင်တာကိုဖော်ထုတ်တဲ့နေရာမှာအဲ့ဒီဖြစ်နိုင်တာကိုဥတည်ပြီးတော့ဆောင်ရွက်တဲ့နေရာမှာဥဆောင်မှုပေးနိုင်ဖို့အဲ့ဒီလိုသုံးသပ်ဆွေးနွေးတာတွေကြည့်လာဖို့အဲ့ဒီလိုပြောစင်မှုတွေရှိမှပဲကျွန်တော်တို့ဒီအကျိုးကျက်လက်ရနိုင်တဲ့လုပ်ငန်းစဉ်ကြီးတစ်ခုကိုချမှတ်ပြီးဆောင်ရွက်တော့နိုင်တယ်လို့ထင်တယ်မဟုတ်လို့ရှိရင်ဖြစ်ချင်တာတွေကြည့်ဘာမှအတက်စရာတွေ့ရမှာမဟုတ်ပါဘူး
ဒါကတော့မြမအရေးတုံသက်ချက်အစီအစဉ်မှာဦးကျော်စံတာကဒေါက်တာတင်မောင်တန်းကိုဆွေးနွေးတင်ပြခဲ့တာပါရှင်။ကြာသပတေးနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုမြမစံတော်ချိန်နည်းနည်း6နာရီကနေ9နာရီထိတင်ဆက်နေပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။24နာရီတင်ဆက်နေတဲ့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့ဒေါက်တာတန့်စော်တင်ဆက်နေတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ကြရအောင်ပါ။ဒီတစ်ပတ်အတွက် COVID-19 ကူးစက်မှုတွေအလွန်အမင်းမြင့်တက်နေတဲ့အချိန်မှာယောဂါကူးစက်မခံရအောင်အရင်ကထည့်ပို့ပြီးဂရုတစိုက်နေထိုင်ဖို့လိုအပ်တဲ့အကြောင်းကိုတင်ပြထားပါရရှင
်မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေဟာတိတိတသာမြင့်တက်နေပြီးကျန်းမာရေးဆောင်ရှောက်မှုတွေကိုလည်းခက်ခက်ခဲခဲရယူနေကြရတာပါဒီချိန်မှာတတိယလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ဖြစ်လာနိုင်တာကြောင့်ကျွတေကော်ရဲ့နိမ့်နယ်ကိုအရင်ကထက်ပိုပြီးကူးစက်လို့ဆောင်ကြရမှာဖြစ်ပါတယ်။အခုချိန်မှာတက်နိုင်မြအိမ်ပြင်ထွက်ဖဲနေဖို့လိုပြီးအိမ်ပြင်မဖြစ်မနေထွက်ရမယ်ဆိုရင်လည်းလူစီကားတဲ့နေရာတွေကိုရှောင်ရှားသွားလာတဲ့နယ်လို့ဝိုင်းရင်ကျမကြီးသတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်ကအခုလိုကြံပေးပါတယ်
။ Pandemic ဖြစ်နေချိန်မှာအပြင်မထွက်တာကောင်းဘူး Stay at home ပါပဲနော်။အိမ်မှာနေမယ်နေပြီးတော့တက်နိုင်မှာလိုအပ်မှာဖြစ်မယ်။ဆိုရင်လည်း mask ပါမယ်နော်။အဲ့တော့ပေါ်လို့ရှိရင်လည်းထွက်တဲ့နေရာတွေကလူစုလူဝေးနေရာတွေတက်နိုင်မှုရှောင်းမပွားဘူးဈေးတော်ကလူစားတွေကမသွားဘူးเนาะဟိုဘန်လိုဟာမျိုးတိတ်တန်းစီနေရာတဲ့လူမှဆိုရင်မသွားသေးဘူးဘောတရားပေါ်တာပေါ့เนาะလူစုလူနဲ့လုပ်တဲ့အခါနာတွေမလုပ်ဘူးမတက်ဘူးเนาะအဲ့ဒါကတော့ယနေ့ကလည်းတီးပြီးသားပါပဲတကယ်လို့ လူနေတယောက်နဲ့မဖြစ်မနေကပြောရမယ်တွေ့ရမယ်ဆိုလို့ရှိရင်လည်းလူနေကိုထောက်ပြတော့ခွာတာအကောင်းနဲ့နော်ဒါ၄မိနစ်လောက်တည်းကြာပြီးတော့ပို့ပြီးတော့မတွေ့တာအကောင်းနဲ့ကပြောတာအနေပြီးတာအကောင်းတော့နော
်အိမ်ကိုပြောင်းလာတဲ့အခါမှာလည်းလက်ကိုစနေတကျစီကြောရမှာဖြစ်ပြီးလိုရမယ်ဆိုရင်ရေချိုးတန့်စင်ပေးတင်တယ်လို့ဒေါက်တာစီမန်ကအကြံပေးပါတယ
်ပြန်လာပြီဆိုလို့ရှိရင်လည်းအိမ်မှာလက်စီကိုအိမ်ရောက်ချင်းကိုလက်စီကိုနော်ဥစ္စာကိုကုန်းရှော်ပြီးရေချိုးလက်ပို့နော်ခေါင်းမှာရှော်ရှိုးလက်ပို့ဖြစ်နိုင်လို့ရှိရင်နော်အဲ့တော့ဒီအရာလည်းဒါဒီဆက်မှာရှိပါလေ။ဟိုဟိုမှာသွားနေတော့ရောအိမ်မှာရောက်ရောက်ချင်းကိုလက်ကသေးကိုဆေးရမယ်။ဘယ်လောက်ဆေးရမလဲဆိုရင်ဆက်ပြာပါတော့ရေနဲ့နှစ်ကတ်20ကျောင်းနော်လက်ကောက်ဘကသတိတရသေးကြီးတွေခဏခဏပြောနေပါလေ။အဲ့တန်းရောက်အောင်ဆေးရပါ။တို့မဟုတ်ပါကလက်တန်ဆေးရေ12နဲ့ရှိပါလေ။အဲ့ဒါတွေဝယ်ပြီးတော့အဲ့ဆေးရင်ဆေးရင်ဒါဖြစ်ပါလေ။နော်။ဒါတော့အခြေခံအချက်တွေပေါ့ဗျ။
အင်္ဂါတကားတွေကိုလည်းအမြဲတမ်းပိတ်မထားပဲလေဝင်လက်ထက်ကောင်းအောင်ကြာခဏဖွင့်လိုက်ပေးတင်တယ်လို့ဒေါက်တာစီမန်ကပြောပါလေ။
အိမ်မှာနေလို့ရှိရင်လည်းအိမ်မှာလေကောင်းတွေတန်းရတဲ့ဒီနဘောတွေဖွင့်ထားတာအကောင်းဆုံးပဲလေဝင်တွေကောင်းနော်အဲယာကောင်းနဲ့အလုံးပိတ်ခန်းနေရပုံပြီးအန္တရာယ်များပါလေနော်အဲ့တော့အဲ့လိုခန်းမျိုးတွေကိုတက်နေလို့ရှောင်ပြီးတော့လေဝင်တွေကောင်းအောင်ထားမယ်နော်ဒီကောင်းတွေကောင်းရအောင်ရှူနော်အခုကစနစ်ကောင်းအောင်နေမိမိကိုယ်ကိုနော်အခုကစနစ်ကောင်းလူနေရမယ်ဆိုရင်ကျွန်တော်တို့ဟိုအနောက်နာပြောဘူးပါလေနော်ထပ်ပြီးတော့လဲရှာဖတ်ပြီးတော့လဲဟိုလေ့လာလို့ရပါတယ်
မိမိကိုယ်ကိုယောဂကုသခံရပြီလို့တန်တရားရှိတဲ့အခါအိမ်မှာရှိတဲ့တခြားသူတွေနဲ့ထိတွေ့မှုရောနေအောင်တရားနေထိုင်ပြီးဖို့လိုအပ်ပါတယ်။အိမ်ရဲ့တနေရာရာဒါမှမဟုတ်အခန်းတစ်ခန်းခန်းမှာတရားခွဲနေထိုင်ပြီးကိုယ်ဟန်ကောင်းမွန်အားမွေးနေထိုင်သင့်တယ်လို့ဒေါက်တာစီမန်ကပြောပါတယ်
။နောက်တစ်ခါဒါကတော့ဝင်ပြင်းပေါ့။တန်တရားဖြစ်သွားပြီဆိုလို့ရှိရင်နောက်ကကိုယ်ကတန်တရားဖြစ်သွားပြီဆိုလို့ရှိရင်ဥမာမချောင်းဆိုးလိုလိုအနှောက်အယှက်လိုလိုမစားခြင်းတောက်ခြင်းလိုတရုပ်တရည်ဖျားလဲတက်လာပြီပြားလည်းနည်းနည်းငွေရှိလာပြီဆိုရင်မပြည့်ခံဘူးဆိုလို့ရှိရင်တော့ဟိုအဲ့လိုမျိုးဟိုကမှကျွန်တော်လည်းအိမ်မှာကွာရန်တင်းလုပ်ရမှာတော့နော်ကွာရန်တင်းလုပ်ဖို့လိုတယ်သူနဲ့ဘေးကလူတွေအိမ်ထဲမှာသူကသူ့ကိုတခန်းထဲမှာထားတယ်တခြားလူတွေနဲ့ပေးမကွေရဘူးနောက်တကသူစက်နိုင်လို့ရှိရင်ရေနွေးသို့မဟုတ်ရင်းပြုတ်ရေတော့ပူပူနွေးနွေးအရေတွေတောက်ချပါလို့တယ်ဒါဘာကြောင့်လဲဆိုတော့ဒီ virus ကဟိုကနှာခေါင်းကလေယာဉ်တွေဝင်သွားတယ်ဝင်သွားပြီလို့ရှိရင်တော့လေချောင်းထဲမှာတော့ကတ်နေတယ်ตอนนี้แหละเฉยมาตัวไอ้มาโหขนาดเล็กนี่ดิว่าออกกูซินซัวได้สิตัวตั้วล้านช่อง2ตองสิดิแต่ชื่อล้านช่องนั้นก็ซัวล่ะสิดิตายล้านช่องนั้นก็ซัวล่ะสิไอ้แล้วไอ้เฉยมาอ่ะเยนวยโหเยนวยปูปูโหปิ้วเยโหนปูได้เยนี่ออกมาฉะไล่ไปเนี่ยตัวเยเนี่ยปาซัวไปแล้วอสายเนี่ยมาอยู่ป่ะพี่เอสเนี่ยตาฉีเอสเนี่ยฉีไล่เนี่ยก็ตีว่าได้รู้ป่ะแหละอะหลุมาไม่รู้จริงดิกองว่าสภาเปียวยังไอ้ชูยินเนี่ยကောင်းတယ်လို့တိတ်လည်းကြောင်းတယ်ကိုကြာသွားနိုင်ပါလေအဲ့ဒါဆိုလို့ရှိရင်အဲ့ကောင်ကပိုးကပွားနိုင်နော်အဲ့ဒါကြောင့်ရင်းနှီးပူပူတို့ကတော့တော်တော်များကိုကျွန်တော်တို့ encourage ဖြစ်ပါလေနောက်တကဒီကောင်ကဟိုခုကစနစ်ကျွန်တော်ကောင်းအောင်နေရမလို့ကျွန်တော်ပြောထားပါလေခုကစနစ်ကကောင်းအောင်လုပ်ပြီးတွေကအစားတော့တွေရှိတယ်နောက်အဓိကကျွန်တော်မှားနေတာတော့အများကြီးမပြောတော့ဘူး protein နဲ့ကောင်းကောင်း vitamin တွေဆိုတာပါတယ်နော်အဲ့ဒါမှအပြည့်စုံပါတယ်အဲ့ဒါရအောင်လို့နောက်တကအစေအစံနေနော်အဲ့ကောင်ကလည်း vitamin တချို့အားတွေပါတယ်နောက် dental tooth ဒီလိုတက်တက်တို့အဲ့ဒါတွေပါတယ်အဲ့တော့အဲ့ဒါမျိုးတွေကျွန်တော်ဖြစ်မနေစားနေကြပါလေ။နောက်ကိုကားလေးချိန်ကဖြစ်နိုင်ရင်လုပ်ပြပါ။ဖြစ်နိုင်မို့လို့ကိုလုပ်ပြီးမနေတိုင်း။နောက်ဒီချိန်ကတက်ချူဒီချိန်ကရှိမယ်ကားလေးချိန်ကလည်းရှိမယ်။ထုတ်ရှားရတဲ့ဟာတွေ။ဘာလို့ဆိုတော့အကောင်ကခုကစနစ်ကိုပြက်စီပါလေနော်ဘော်ဒီ။အဲ့ဒီအချိန်မှာကျွန်တော်အနေနဲ့ဟိုအပီးဒေရောမဟုတ်ဘူးဖြစ်နိုင်လုပ်နိုင်လို့ရှိရင်မာတီဗိုက်တာမင်တွေပဲတောက်နိုင်ပါလေ။နောက်စီပစ်လိုဟာမျိုးတောက်နိုင်ပါလေ။နောက်တခြားအားသေးတွေဘော်ဒီ။အဲ့အချိန်မှာတော့ကျွန်တော်အန်ဂါရိတ်လုပ်ချင်ပါလေ။အာဘာလို့ဆိုကိုကအဲ့အချိန်မှာအစားတော့ကကြက်တာကြက်တက်တယ်ကစားခြင်းတော့ကျင်တော့ကစားကောင်းကောင်းမဝင်နိုင်တော့ရှိပါချိနိုင်ပါလေအဲ့တော့ဖြစ်နိုင်အောင်များလဲဝင်အောင်စားမယ်အစားနိုင်လို့ရိုးမယ်ကျွန်တော်ရှိတဲ့ကုနာဗီတာမင်တွေကိုကျွန်တော်ကဟိုတော့သုံးဖို့ကကျွန်တော်တိုက်တွန်းခြင်းပ
ါ COVID-19 ကူးစက်မှုတွေအလွန်မင်းမြင့်တက်နေတဲ့အချိန်မှာရောဂါကူးစက်မခံရအောင်အရင်ကထက်ပိုပြီးပြုဆိုင်နေထိုင်မှုလိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့ပါ
ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူဒုနဲ့ကျမရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရဲ့တနင်္ဂနွေရုပ်သံအစီအစဉ်မှာလည်းအပတ်စဉ်တင်ဆက်နေပါတယ်ရှင်ကျမတို့အခု VOA မြန်မာပိုင်းကတင်ဆက်နေတဲ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ
2020ဒိုကျိုအိုလံပစ်ပြိုင်ပွဲကတော့အခုဆိုရင်ဒုတိယပတ်ထဲကိုရောက်လာပါပြီ
ဒါမှမဟုတ်အရှင်ရလာနေချိန်မှာပဲစူးစိရရှိမှုအနေထားမှာလဲတရုတ်အမေရိကန်နဲ့အင်ရှင်ဂျပန်နိုင်ငံတို့ကထိတ်ဆုံးသုံးနေရာမှာအဆင့်လိုက်ရှိနေပါတယ်ဒီနှစ်တိုကျိုအိုလံပစ်ပြိုင်ပွဲမှာအခုအချိန်ထိတော့ကမ္ဘာစံချိန်15ခုအပါအဝင်လူငယ်စံချိန်နဲ့အိုလံပစ်စံချိန်စုစုပေါင်း80ကျော်တင်နိုင်ခဲ့ပါတယ်တရုတ်နိုင်ငံကတော့အလေးမှမရွှေခဏခုထပ်မနေရထားပြီးတော့တနက်ပြစ်ရေကူးတိုင်းပင်ကြက်တောင်စပွဲတင်တန်းနဲ့စတာတွေကနေလဲရွှေတစိမ့်တွေအတော်များများရထားပြီးအမေရိကန်ကတော့ရေကူးတနက်ပြစ်ဂျွန်းပါနဲ့ကောက်သီးစတာတွေကနေရွှေတစိမ့်တွေရထားပါတယ်ဒီထဲမှာရေကူးကနေပြီးတော့ရွှေစက်တစ်ခုထပ်မနေရထားပြီးတော့တနင်္လာနေ့ကအထီးအမျိုးသားဘက်မှာတော့ကလပ်ဒရက်ဆောကရွှေ3ခုနဲ့အမျိုးသမီးဘက်မှာကေဒီလက်ဒဲခီကရွှေ2ခုစီရထားပါတယ်အိန်ရှင်ဂျပန်ကတော့ဂျူဒိုကနေရွှေ6ခုရထားပြီးတော့အမျိုးသမီးရေကူးကနေ2ခုအမျိုးသားနဲ့အမျိုးသမီးနှစ်ယောက်တွဲဇပွဲတင်တန်နစ်တွေမှာလည်းရွှေတစိမ့်တွေရထားပါတယ်အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဒီတစ်ပတ်မှာအင်ဒိုနီးရှားကကြက်တောင်မှာရွှေတစ်ခုကြေးတစ်ခုနဲ့အလေးမှမှငွေတစ်ခုနဲ့ကြေးတစ်ခုကိုရထားပြီးတော့အာဆီယံနိုင်ငံတွေထဲမှာစုတစိမ့်အများဆုံးဖြစ်နေပါတယ်အဲ့နောက်မှာတော့ထိုင်းနဲ့ဖိလစ်ပိုင်တို့ကရွှေတစိမ့်တစ်ခုစီရထားပြီးတော့မလေးရှားကလည်းကြက်တောင်မှာကြေးတစိမ့်တစ်ခုရထားပါတယ်ပြေခုံပြပြိုင်ပွဲတွေဘက်မှာတော့အားလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ဟာတစ်ခုကတော့အမျိုးသားမီတာ100ပြိုင်ပွဲဖြစ်ပါတယ်။ပြီးခဲ့တဲ့အိုလံပစ်3ကြိမ်မှာမီတာ100မှာရွှေစိတ်တွေ3ကြိမ်ဇက်တိုက်ဖို့ဆွဲခဲ့တဲ့ကမ္ဘာအမြန်ဆုံးလူသားယူဆိန်ဘိုလ်အနားယူသွားပြီးတဲ့နောက်မှာတော့ဘသူကအိုလံပစ်ချန်ပီယံဖြစ်မလဲဆိုတာကိုစောင့်ကြည့်နေခဲ့ကြတာပါ။ဒီနေ့အမျိုးသားမီတာ100အပြေးပြိုင်ပွဲမှာတော့အီတလီနိုင်ငံသားလမွန်မာဆယ်ဂျေးကော့ပ်က9.83စက္ကန့်နဲ့နိုင်ရပြီးတော့ပထမရွှေစိတ်ကိုရသွားခဲ့ပါတယ်ဒီပွဲမှာဗြိတိန်ကဇာနော်ဟျူးစ်တာထွက်မှားတာကြောင့်ပြိုင်ပွဲကနေပယ်ခံခဲ့ရပြီးတော့9ယောက်ပဲဆက်ပြိုင်ကြတာမှာဂျေးကော့ပ်ကဘူဆွဲသွားခဲ့တာပါဒါဟာအီတလီနိုင်ငံတွက်တော့အိုလံပစ်မီတာ100အပြေးပြိုင်ပွဲမှာပထမဆုံးရွှေရတာဖြစ်ပြီးတော့ယူဆိန်ဘိုလ်ခစ်လွန်ပထမဆုံးမီတာ100အိုလံပစ်ချန်ပီယံဖြစ်လာခဲ့ပါတယ်ဒီဘက်မှာအမေရိကန်က Fred Gurley က 9.84 စက္ကန့်နဲ့ဒုတိယကနေဒါက Andre De Grasse က 9.89 စက္ကန့်နဲ့တတိယရသွားခဲ့ပါတယ်ဒီနှစ်ပြေခုံပြပြိုင်ပွဲမှာထူးခြားတာနောက်တစ်ခုကတော့အမြင့်ခုံပြိုင်ပွဲမှာပူးတွဲရွှေစိတ်ချီးမြှင့်လိုက်တာဖြစ်ပါတယ်အဲ့ဒါကတော့အီတလီနိုင်ငံက Gianmarco Tamburi နဲ့ဂါတာနိုင်ငံက Mutus S. Bashim တို့နှစ်ယောက်ဟာအမြင့်ခုံပြိုင်ပွဲဒီပထမ6ကြိမ်ခုံတာမှာ2.3 km 9ပေနဲ့8လက်မအမြင့်အထိကိုနှစ်ယောက်စလုံးရောက်အောင်ခုန်နိုင်ခဲ့ကြပါတယ်။အဲ့ဒါနဲ့ပြိုင်ပွဲတောင်ဝင်ရှိသူတွေကရွှေတစိမ့်အတွက်အဆုံးဖြတ်ဖြစ်အောင် 2.39 m အထိထပ်မြင့်ပြီးတော့နှစ်ယောက်စလုံးလွတ်အောင်မခုန်နိုင်ခဲ့ကြပါဘူး။အဲ့ဒါနဲ့ဒိုင်းတွေကအဆုံးဖြတ်ပေးနိုင်အောင်တစ်ခုခုလှုပ်ဖို့ဆိုပြီးတော့ကစားသမားတွေစီကိုလာတဲ့အချိန်မှာမရှင်းကကျွန်တော်တို့အတွက်ရွှေတစိမ့်နှစ်ခုရနိုင်မလားဆိုပြီးပြောလိုက်တာကြောင့်နောက်ဆုံးမှာဒိုင်းတွေကလည်းသဘောတူပြီးတော့သူတို့နှစ်ယောက်ကိုပူးတွဲရွှေစိတ်ပေးလိုက်တာဖြစ်ပါတယ်။ဘာရှင်းမှာ2012လန်ဒန်အိုလံပစ်မှာပူးတွဲစိတ်2016ရီယိုအိုလံပစ်မှာငွေပစ်စိတ်ရထားတာကြောင့်အခုဒီချိန်မှာရွှေစိတ်ရလိုက်တဲ့အတွက်အိုလံပစ်ပြိုင်ပွဲ3ခုကနေရွှေငွေကြီး3မျိုးစလုံးရသွားခဲ့တဲ့သဘောမှာဖြစ်လာခဲ့ပါတယ်။ဒမရီကတော့2016တုန်းကတန်ရောက်ရီယိုအိုလံပစ်နဲ့လွဲချော်ခဲ့ပြီးရွှေစိတ်ကိုစုခူးနိုင်လိုက်တာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာထူးခြားတဲ့အောင်မြင်မှုတွေကတစ်ခုကတော့အမျိုးသမီးတွေဘက်မှာဩစတြေးလျနိုင်ငံကရေကူးကစားသမားအမ်မာမခီယွန်ဖြစ်ပါတယ်။သူဟာဒီအိုလံပစ်ပြိုင်ပွဲရေကူးပြိုင်ပွဲကနေရွှေတစိမ့်၄ခုပါဝင်စုစုပေါင်းစု9ခုရခဲ့ပြီးတော့အိုလံပစ်ပြိုင်ပွဲတစ်ကြိမ်ထဲမှာပဲစုတစိမ့်9ခုရတဲ့ပထမဆုံးအမျိုးသမီးရေကူးချန်ပီယံဖြစ်လာခဲ့ပါတယ်။ဒီအိုလံပစ်တင်နစ်ပြိုင်ပွဲတွေဘက်မှာတော့နာမည်ကြီးကမ္ဘာအဆင့်တစ်နိုဗက်ဂျိုကိုဗစ်တယောက်ဆက်မီဖိုင်နယ်မှာအရေးနိုင်သွားပြီးတော့ဂျိုကိုဗစ်ကိုအနိုင်ရခဲ့တဲ့ဂျာမနီကအလက်ဇန်ဒါဇဗာရက်ကဖိုင်နယ်မှာအနိုင်ရပြီးတော့ရွှေစိတ်ရသွားပါတယ်။ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာဇဗာရက်ကရုရှားလိုမစ်ကော်မတီအောက်ကနေဝင်ပြိုင်ခဲ့တဲ့ကာရန်ကတ်စနော့ကို6-3, 6-1နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ရွှေစိတ်ရသွားခဲ့တာပါ။တတိယနေရာလူပွဲမှာတော့ပါဘလိုကရေနိုဘူစတာကဂျိုကိုဗစ်ကို6-4, 6-9, 6-3နဲ့နိုင်သွားတာကြောင့်ဒီနေ့ဂရန်စလမ်3ခုလုံးဘူးဆွဲထားတဲ့ဂျိုကိုဗစ်ဟာအိုလံပစ်ပြိုင်ပွဲမှာစုတစိမ့်နဲ့လွှဲချော်သွားခဲ့ပါတယ်။အမျိုးသမီးဘက်မှာတော့ဘလင်ဒါဘန်ချစ်နဲ့မကေတာဗွန်ဒူဆိုဗာတို့ဖိုင်နယ်မှာကစားခဲ့ကြပြီး
ဘန်ချက်က0926263နဲ့နိုင်ရပြီးတော့ဆွစ်ဇာလန်နိုင်ငံအတွက်ရွှေစိတ်ယူပေးနိုင်ခဲ့ပါတယ်ခင်ဗျာ။ Olympic ဘောလုံးပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးပွဲစဉ်တွေဘက်မှာနာမည်ကြီး American အသင်းဟာ Semi Final မှာကနေဒါကိုရှုံးပြီးတော့ Final နဲ့လွှဲချော်သွားခဲ့ပါတယ်။ Semi Final ပွဲစဉ်တွေကိုတနင်္လာနေ့ကကစားကြတာမှာကနေဒါက American အမျိုးသမီးအသင်းကိုတကူကူမရှိနဲ့အနိုင်ရသွားပါတယ်။ကနေဒါအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့85မိနစ်မှာ Jesse Fleming ကပယ်နယ်တီကနေသွင်းခဲ့တာပါ။နောက်ကြောင့်လက်ရှိကမ္ဘာချန်ပီယံဖြစ်တဲ့ American အသင်းဟာ Olympic ပြိုင်ပွဲကို Final နဲ့လွှဲချော်တာဟာအခုဆိုရင်နှစ်နှစ်ဆက်တိုက်ရှိသွားခဲ့ပါပြီ။တခြား Semi Final မှာတော့ Sweden နဲ့ Australia တို့ကစားခဲ့ကြပြီးတော့ Sweden ကတကူကူမရှိနဲ့နိုင်သွားခဲ့ပါတယ်။ Sweden တို့အနိုင်ဂိုးကိုတော့ဒုတိယပိုင်းဆက်စားခြင်းပွဲချိန်46မိနစ်မှာ Rolfo ကသွင်းယူခဲ့တာပါ။ဒါကြောင့်ဆွီဒင်သင်းဖိုင်နယ်တက်သွားပြီးတော့ဖိုင်နယ်မှာတော့ကနေဒါနဲ့ဆွီဒင်တို့ရွှေစိတ်အတွက်ဘောလုံးရမှာဖြစ်ပါတယ်။အမျိုးသားဘက်ကဘောလုံးပွဲမှာတော့ဘရာဇီးကမက္ကဆီကိုကိုပယ်နယ်တီမှာအနိုင်ရပြီးတော့ဖိုင်နယ်တက်သွားပါတယ်။ဆီဖိုင်နယ်ပွဲတွေကိုအင်္ဂါနေ့ကကစားကြတာမှာဘရာဇီးနဲ့မက္ကဆီကိုတို့ဂိုးမရှိတည်ရင်နဲ့ပြီးသွားတာကြောင့်ပယ်နယ်တီကန်ကြတာမှာဘရာဇီးက၄ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။ဒုတိယဆီဖိုင်နယ်မှာတော့စပိန်ကအင်ရှင်ဂျပန်ကိုအချိန်ပိုမှာMarcos Asensio တွင်းတဲ့ဂိုးနဲ့တကူကူမရှိနဲ့နိုင်ပြီးဖိုင်နယ်တက်သွားတာကြောင့်နောက်ဆုံးဖိုင်နယ်မှာတော့ Brazil နဲ့ Spain တို့တွေ့မယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အပတ်စဉ်ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင် VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်။ကြာသာပတေးနေ့နေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်နနက်၈နာရီကနေ၉နာရီမှလည်းပြန်လည်ထုတ်လွှင့်ပေးနေပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်မှာပ
ါ။မြန်မာရေးချောင်းဝင်ဖြစ်ရှင်မှုရှေ့တော်အရှက်နိုင်ငံများတင်အာဆီယံရဲ့ဒုက္ခစရဖြစ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကိုတာဝန်ပေးလိုက်တဲ့ပေါ်ဒေသရင်းလွှတ်တော်အမတ်တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကသတိထားတုံ့ပြန်လိုက်ကြပါတယ်။ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအေယဝင်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံထုတ်ကိုယ်စားလှယ်ဖြင့်ဗိုလ်ထုံးလေးကခန့်အပ်လိုက်ပေမဲ့သတိထားစရာတွေရှိနေစေဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အာဆီယံထုတ်ကိုယ်စားလှယ်ခန့်အပ်လိုက်တဲ့ပေါ်အမေရိကန်နဲ့ဥရောပနိုင်ငံတချို့ကလည်းသတိထားကြိုဆိုလိုက်ကြတာပါ။ဗိုလ်ထုံးလေးကအာဆီယံနိုင်ငံနေနဲ့အွန်လိုင်းကတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဥရောပသမ္မတ EU တို့ကလည်းကြိုဆိုလိုက်ပေမဲ့နိုင်ငံရေးဆွေးနွေးမှုတွေပေါ်ပေါက်အပါအဝင်ဧပြီလထဲမှာချမှတ်ခဲ့တဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုကိုအကောင့်ထဲပေါ်ဖို့လဲတိုက်တွန်းထားပါတယ်။ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဌာနကလည်းဗိုလ်ထုနေမှာပဲညင်ညာချက်ထုတ်ပြန်ပြီးနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းရမှာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH တို့နဲ့ပါဆွေးနွေးဖို့လဲတိုက်တွန်းထားတာပါ။ဂျာမန်နိုင်ငံခြားရေးဝန်ကြီး Heiko Maas ကတော့အာဆီယံထုတ်ကိုယ်စားခန့်အပ်တာနိုင်ငံရေးအချက်အလက်ကိုဖြည့်ရှင်းရမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြိုဆိုလိုက်ပြီးထုတ်ကိုယ်စားလည်းနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွင်းမှာလွတ်လပ်စွာသွားလာခွင့်ပြုဖို့မြန်မာဆက်ရနာပိုင်တွေကိုတိုက်တွန်းထားပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမဲဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ဒေါ်စင်မောင်နဲ့မြန်မာရေးဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြန်မာဒီမိုကရေစီရေးအတွက်အမေရိကန်ကဆက်လက်အားပေးနေတာတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းလဲဗိုလ်ထုနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတာကိုရင်ဆိုင်ဖို့ကြိုးပမ်းနေရတာတွေမြန်မာပြည်သူတွေအတွက်စာနာမှုအကူအညီတွေအရေးကြီးလိုအပ်နေတာကိုလည်းဆွေးနွေးကြကြတာဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။ကိုအောင်လွင်ဦးကသတင်းချင်းချုပ်ကိုတင်ဆက်သွားတာပါ။ကျမတို့ကြာတာပတိတိနည်းနဲ့ခင် VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနဲ့6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့ဒီနေ့မနေ့ခင်သတင်းဒီမြန်မာဘီယိုရီမြန်မာပိုင်းနဲ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုညံဝင်းအောင်နဲ့ကိုရဲမွန်တို့ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင်။ကျွန်မကအင်ဂျင်နိုင်ပါ VOE မြန်မာပိုင်းကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်။ Bay Area အပေါင်းကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။